Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။နှစ်တည့်အခါတနင်္လာမှာသောတာရှင်ပေါင်းစိတ်ချမ်းသာကိုကြမ်းပါကြပါစေ။ Washington News Review American တန်ကနေ2021 January 1ရက်တောက်ချာနေမနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းနိုမီတာ2440နဲ့51လိုင်းလမ်းမီတာ190တို့ကနေထုတ်လွှင့်ပေးနေပါပြီ။ကျွန်မခင်မျိုးသက်ပါ။နှစ်တည့်အထူးစီစဉ်တွေကိုမတင်ဆက်ပေးခင်ပထမဆုံးနောက်ဆုံးရသတင်းတွေကိုပြောပြပေးပါမယ်။2021ခုနှစ်နှစ်သက်ကိုရောက်လာပါပြီ။ကမ္ဘာတစ်လုံးမှာနေထိုင်သူလူပေါင်း 9.8 ဘီလီယံအတွက်ကိုရိုနာဗိုင်းရပ်စ်ကာယောဂါထံကြောင့်ဒီနှစ်မှာတော့အရင်နှစ်တူလိုပျော်ပွဲရှင်ပွဲတွေလူမှုစုဝေးပွဲတွေနဲ့အားပါတဲ့အမကြိုဆိုနိုင်ကြပါဘူး။မြန်မာပါဝင်နိုင်ငံတိုင်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုထိန်းချုပ်နိုင်ဖို့အတွက်အကန့်အသတ်တွေကိုချထားကြပါတယ်။အိန္ဒိယမှာကမ်းခြေတွေမှာပါတီတွေမလုပ်ဖို့နဲ့တခြားခီးသောကန့်သတ်မှုတွေချထားတယ်လို့မြို့ကြီးတွေမှာရှိတဲ့ဟိုတယ်တွေအရက်ဆိုင်တွေကိုဒေတာဆန်လိုချိန်ည7နာရီမှာပိတ်ဖို့ညွှန်ကြားထားပါတယ်။2021နှစ်တစ်ကိုပထမဆုံးကြိုဆိုတဲ့နိုင်ငံတွေထဲမှာ Pacific သမုဒ္ဒရာကကျွန်းနိုင်ငံကလေးတွေနဲ့အတူဒေတာရင်းအင်အားကြီးနိုင်ငံတွေဖြစ်တဲ့ New Zealand, Australia, Japan နဲ့တောင်ကိုရီးယားနိုင်ငံတွေပါဝင်ပါတယ်။ New Zealand မှာ Auckland မှာမီးလှပြပွဲတွေနဲ့နှစ်တစ်ကိုကြိုဆိုခဲ့ကြပြီး Australia နိုင်ငံမှာတော့မီးလှနဲ့နှစ်တစ်ကိုကြိုလို့ရှိတဲ့ Sydney စိတ်ကမ်းမှာအရင်ကလူသန်းနဲ့ချီးပြီးလာရောက်စုဝေးလေရှိပေမဲ့အခုတော့နေအိမ်တွေကနေကြိုဆိုခဲ့ကြတာပါဂျပန်မှာလည်းကိုရိုနာဗိုင်းရပ်စ်ကူးစက်သူတိုးလာနေတဲ့အတွက်တိုကျိုမြို့တော်ဝင်ကနှစ်ဟောင်းကုန်နှစ်တစ်ကူရောက်မဲ့အချိန်ကိုစုဝေးမှတ်တမ်းတင်တဲ့ပွဲတွေမလုပ်ကြဘူးပန်ကြားခဲ့တယ်လို့နှစ်တစ်ကူငင်းငင်းတက်တက်ကြိုဆိုကြတာပါနှစ်တစ်ကူချိုးတဲ့ဂျာမနီနိုင်ငံဘရန်ဒန်ဘတ်ကိတ်ကမီးလာပြပွဲတွေလန်ဒန်မြို့သိမ်းစ်မစ်ပေါ်ကမီးပြပွဲတွေလည်းဒီနှစ်မှာဖျက်သိမ်းထားပါတယ်မကြာခင်မှာအမေရိကန်နိုင်ငံမှာနှစ်တစ်ကြာရောက်တော့မှဖြစ်ပြီးနယူးယောက်ကသမိုင်းဝင် Times Square ကနှစ်သက်စုဝေးပြီးကောင့်တောင်းလုပ်တဲ့ပွဲအတွက်လည်းလာရောက်စုဝေးမှုတွေမလုပ်ကြဘူးအတွက်တားမြစ်ထားပါတယ်။ခင်မီကရိယာတွေအတွက်မရှိမဖြစ်လိုအပ်တဲ့မြေရှားတတ်ထုအတွက်တရုတ်ရဲ့ဈေးကစားမှုရပ်တန့်စေဖို့လှုံ့ဆော်မှုကနေအမေရိကန်နောက်ပိုင်းကယ်လီဖိုးနီးယားပြည်နယ်မိုဟာဗီကန်ဒါယာတဲကနှစ်ပေါင်း80ကျော်ရပ်ဆိုင်းထားခဲ့တဲ့တတ်ထုတွေဟာ2021ခုနှစ်ထဲမှာပြန်လည်စီကားလာတော့မှဖြစ်ပါတယ်။မြေရှားတပ်တူတွေကိုနှက်စစ် hybrid ကားတွေ smartphone တွေကနေရှစ်လက်နဲ့တချို့အတွက်ပါမရှိမဖြစ်လိုအပ်တာပါမကြာခင်ကမှပြဋ္ဌာန်းလိုက်တဲ့နိုင်ငံတော်ကာကွယ်ဆိုင်ရာခွင့်ပြုမိန့်ဥပဒေအရပင်တဂန်စစ်ဌာနချုပ်ရဲ့ရန်ကြားအလုံးကြီးပါမှာတုံးမဲ့မြေရှားတပ်တူတွေဟာ၅နှစ်အတွင်းတရုတ်နိုင်ငံထဲမှာတူဖို့တန့်စင်ထားတာမဖြစ်เสียရပဲအစိုးရကိုတင်သွင်းနေတဲ့ American company တွေအနေနဲ့လည်းဒီချက်ကိုလိုက်နာဖို့ဗဟုအစိုးရတွေကညှဉ်းပန်းဖို့ပါရှိပါတယ်ဒါအရေးပါတဲ့တပ်တူတွေကိုစိတ်ချတဲ့ဒူရစီကအငြင်းချင်းချင်းနဲ့ရအောင်လုပ်ဖို့အမေရိကန်အစိုးရရဲ့မဟာဗျူဟာအစိတ်ပန်းတစ်ခုဖြစ်ပြီးကန်ထရိတ်နဲ့သဘောတူညီချက်ဆိုင်ရာဒီတပ်တူနဲ့ပတ်သက်တဲ့လုပ်ငန်းရှင်တွေကိုကာကွယ်ရေးဝန်ကြီးဌာနကမကြာသေးခင်ကပဲကြေညာခဲ့တာပါ။မြောက်အမေရိကကတခုတည်းသောမြေရှားတပ်တူတွေနဲ့ကို Mountain Pass တပ်တူတွေကရတာဖြစ်ပြီး1949ခုနှစ်မှာစတွေ့တဲ့ဒီတပ်တူတွေကနေကမ္ဘာမြေရှားတပ်တူလိုအပ်ချက်ထက်ဝက်ကျော်ကိုထုတ်လုပ်တန့်စင်ပေးခဲ့တာဖြစ်ပါတယ်။အခုတော့ကယ်လီဖိုးနီးယားဒေသထက်မြေရှားတပ်တူတွေကိုကျုပ်နိုင်ငံကိုတန့်စင်ဖို့အတွက်တင်ပို့ပေးနေတာဖြစ်ပြီးကမ္ဘာတလွှာမြေရှားတပ်တူလိုအပ်ချက်အလုံးရဲ့80ရာခိုင်နှုန်းကျော်ဈေးကွက်ကိုပါတရုတ်ကထိန်းချုပ်ထားတာဖြစ်ပါတယ်။ထိုင်ဝမ်ရေလက်ကြားကနေအမေရိကန်စစ်သင်္ဘောကြီးနှစ်ဆင့်ဖြတ်သန်းမောင်းနှင်ခဲ့တဲ့လောက်ရာဟာဒေသရင်းငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးကိုဆူဆူဝါဝါအနှောက်အယှက်ပေးရရောက်တယ်လို့ကျုပ်နိုင်ငံကြီးဝန်ကြီးဌာနပြောခွင့်ရကအချက်တပြင်းနဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်
။ဒီပါ
အမေရိကန်စစ်သင်္ဘောတွေထိုင်ဝမ်ရေလက်ကြားကိုဖျက်သွားတာသိရှိရပြီးဒါကိုတရုတ်အစိုးရကအငြိမ့်ကစောင့်ကြည့်နေတယ်လို့လုံးဝကန့်ကွက်ကြောင်းလည်းပြောသွားတာပါ။ဒါပြန်ဘလို့ချင်းချောက်ရန်ဆောင်မှုမျိုးကိုမဆိုတုံ့ပြန်ဖို့အတွက်အသင့်ရှိတယ်လို့လည်းပြောပါတယ်။ထိုင်ဝမ်ရေလက်ကြားမှာချက်သပရင်းတွေကအမေရိကန်စစ်သင်္ဘောနှစ်ဆင့်ဖျက်သန်းမောင်းနှင်ခဲ့တာဖြစ်ပြီးဒါဟာဒီလအတွင်းအမေရိကန်ကဒုတိယအကြိမ်မြောက်ဖျက်သန်းတာလည်းဖြစ်ပါတယ်။ EU ဥရောပသမ္မတမှာ48နှစ်ကြာပါဝင်လက်တွဲခဲ့တဲ့ဗြိတိန်ဟာအခု2021 January 1ရက်နေ့ကစပြီးလမ်းခွဲလိုက်ပြီဖြစ်ပါတယ်2020 January 31ရက်နေ့ကနှုတ်ထွက်ခဲ့တာဖြစ်ပြီး December 31ရက် Brussels ဆန်တော်ချိန်ညတကောင်ရံမှာတင်ဝန်နှုတ်ထွက်မှုစတင်တာပါ Britain ဝန်ကြီးချုပ် Boris Johnson ကတော့အခုဆို Britain ဟာလွတ်လပ်မှုပြန်ရလာပြီဖြစ်ပြီးကိုယ့်ကျမကိုယ်ဖန်တီးခွင့်အတော်များများရလာတော့မှာဖြစ်တဲ့အတွက်ဒီချိန်ဟာနိုင်ငံအတွက်မယုံနိုင်ချက်အနေထားပဲလို့နှစ်တကြိမ်မိန့်ခွန်းမှာပြောပါတယ်တစ်ချိန်တည်းမှာပဲဥရောပပါလီမန်အမတ်ဟောင်းတယောက်ဖြစ်တဲ့ဝန်ကြီးချုပ်ရဲ့ဖခင်Stanley Johnson ကတော့ပြင်သစ်နိုင်ငံသားဖြစ်ခံယူဖို့လျှောက်ထားခဲ့တယ်လို့ Jada Brain နေမှာပြောပါတယ်။သူဟာ Britain EU ကနေခွဲထွက်မှုကိုကန့်ကွက်သူဖြစ်ပါတယ်။ သတင်းတွေပြီးမှတော့နှစ်သက်အတွက်အထူးစီစဉ်တွေကိုတင်ဆက်ပေးမှာပါ။ပထမဆုံး2020အတွင်းမြန်မာနိုင်ငံကထူးခြားတဲ့ဖြစ်စဉ်လေးတွေကိုသိရအောင်အရိဒတ်ဥကျော်စံတာကိုကိုဝင်းခန့်မောင်ကမင်းမြန်းတင်ပြပေးမှာပါ။နားဆင်နိုင်ပါပြီ
။အားလုံးပဲမင်္ဂလာပါ။မကြာခင်မှာ2020ခုနှစ်ကုန်ဆုံးပြီးတော့နှစ်သစ်ကူးပြောင်းတော်မှာဖြစ်ပါတယ်။ဒီ2020ခုနှစ်ဟာဒီတစ်ကမ္ဘာလုံး COVID-19 ကာယရောဂါတန်ဆိုးကြီးကိုစိုးစိုးအားခံခဲ့ရတဲ့နှစ်တစ်နှစ်ဖြစ်ပါတယ်။ကျွန်တော်တို့ VOY Wine တော်သားတွေအနေနဲ့လည်းရုံးမတက်ရပဲဒီနေနေကနေပဲလှုပ်လှုပ်ကြရတာခုဆိုရင်လအတော်ကြာသွားခဲ့ပြီဖြစ်ပါတယ်။ဒါပေမဲ့နှစ်စဉ်တင်ဆက်ပေးနေကြဒီနှစ်ကုန်မှာမြန်မာနိုင်ငံရေးမှာဖြစ်ပေါ်ခဲ့တဲ့အရေးကြီးကိစ္စတွေကိုသုံးသပ်တင်ပြတဲ့အစီအစဉ်ကိုတင်ဆက်ပေးချင်ပါသေးတယ်။ဒီအတွက်တော့အထူးတလည်မိတ်ဆက်ပေးကြမလို့တဲ့ယူအီမြန်မာပိုင်းအက်ဒီတာဦးကျော်စံသားနဲ့အတူကျွန်တော်ကဆွေးနွေးသုံးသပ်တင်ပြချင်ပါတယ်။ဟုတ်ကဲ့မင်္ဂလာပါအင်္ဂေနေကောင်းတယ်နော်
။ကောင်းပါတယ်ကိုညမင်္ဂလာပါ
။ဟုတ်ကဲ့ခင်ဗျာဒီကျွန်တော်2020အတွင်းမှာပေါ့နော်ဘာတွေဖြစ်ခဲ့တယ်ဆိုတာကိုစပြီးတော့ရေးတွက်မယ်ဆိုရင်ဒီ ICJ နဲ့စပြီးတော့ရွေးကောက်ပွဲနဲ့အဆုံးသတ်တယ်လို့ပြောရင်ရမလား
။မှန်ပါတယ်ဒီကြားထဲမှာကိုဝင်းကဒီတိုင်းမှာပြောထားတဲ့ COVID ကာယရောဂါအကြောင်းရယ်နောက်လက်နက်ကင်ပဋိပက္ခတွေအရှိန်မြင့်တက်လာတာရယ်ငင်းငယ်ရေးဆွေးနွေးပွဲကိစ္စတွေရယ်အဲဒီနောက်ဆုံးမှာတော့ရွေးကောက်ပွဲအလွန်မှာဒီအင်းနဲ့လက်နက်ကင်ပဋိပက္ခအရှိန်နဲ့ကြသွားတယ်ဆိုတဲ့ကိစ္စတွေနဲ့အဆုံးသတ်မယ်လို့ယူဆပါတယ်
။ပထမဆုံးအနေနဲ့ပေါ့နော်တကယ်တော့ဒီ Rohingya Muslim တွေကိုလူမျိုးတုံးတတ်ဖြတ်တယ်ဆိုပြီးတော့ဒီမြန်မာကိုကမ်ဘီယာကနေဒီဆွဲချက်တင်ခဲ့တာကို ICJ ကကြားနာစစ်ဆေးတာဒီ2019ဒီဇင်ဘာပေါ့နော်ကျွန်တော်ဒီ The Hague မှာသွားပြီးတော့ကျွန်တော်တို့ကိုယ်တိုင်သတင်းသွားယူခဲ့တာမှတ်မိအောင်ပဲထင်ပါခင်ဗျာ
ဟုတ်ပါတယ်အဲ့မှာမြန်မာနိုင်ငံကိုစားအပိုင်းမြန်မာပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကသွားရောက်ခြေပါပါတယ
်အမှတ်တစ်ချက်ပြောချင်တာကတော့ Rohingya threat သုံးနှုန်းကိုမြန်မာဘက်ကလက်မခံပါဘူ
း Rohingya တွေပုံမှန်မြန်မာစစ်တပ်ကဒါလူမျိုးလုံးတပ်ဖြတ်ခဲ့တဲ့ဆိုတော့ Gambia ရဲ့ဆောက်လွှဲချက်နဲ့မြန်မာဘက်ကပြန်လည်ဆောက်လွှဲချက်တွေကိုလက်ခံကျန်းလာပြီးရင်တော့2020 January 27မှာ ICJ ကစုံဖြတ်ချက်ချပါတယ်။အဲ့မှာဂျာဖြတ်လုပ်ထွန်ရမယ့်အစီအစဉ်လေး provisional measures ဆိုပြီးတော့ genocide ဖြစ်နိုင်တဲ့အခြေအနေတွေကိုမြန်မာဘက်ကဟန်တာပေးဖို့နဲ့ကျူးလွန်နေတဲ့လူရက်တွေအတွက်စစ်ဆေးအထောက်အထားတွေကိုမဖျက်ဆီးဖို့စတာတွေပါဝင်ပါတယ်။ပြီးတော့လုံဆောင်တဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့လည်း6လတကြိမ်အစီအစဉ်ခံရမယ်လို့သူကစုံဖြတ်ထားတာဖြစ်ပါတယ
်။ Gambia တရားရေးဝန်ကြီး Mr. Temba Drew ကမလာရောငါ view in that with some men ngun ya တဲ့အခါမှာအမှုပြင်ဆင်မှုနဲ့ပတ်သက်ပြီးအခုလိုပြောကြားခဲ့ပါတယ်
။ The court granted the provisional measures but that is not the end of the case.We still have to prove our case against Myanmar.
တရားဝင်ကဂျာပြလွှတ်ဆောင်မယ့်အချက်တွေကိုချမှတ်ထားပါတယ်။ဒါပေမဲ့ဒါကအမှုပြီးသွားတာမဟုတ်သေးပါဘူး။လူမျိုးလုံးတပ်ဖြတ်မှုကျူးလွန်ပါတယ်ဆိုပြီးမြန်မာဘက်မှကျွန်တော်တို့ဆွဲထားတဲ့အမှုတွေတသက်ပြတ်ရအောင်မှာပါ။ဆိုတော့စုံစမ်းစစ်ဆေးစရာတွေ၊သူတေသနလုပ်စရာတွေတသက်ထောက်ထားစုစည်းရတယ်။ကျွန်တော်တို့အမှုကိုခိုင်မာအောင်တသက်ပြတ်ဖို့ပြင်ဆင်စရာတွေလည်းအများကြီးရှိပါတယ်။ဒါတွေလုပ်နေပါတယ်၊ကြိုးစားပန်းစားလည်းလုပ်နေပါတယ
်။ဆိုတော့ဒီမြန်မာဘက်ကရောဘယ်လောက်ထိလိုက်နာဆောင်ရွက်မှုတွေရှိခဲ့ပါလဲခင်ဗျာ။
မြန်မာဘက်ကတော့ဒီ6လတကြိမ်အစည်းအခမ်းစာတင်သွင်းရမယ်ဆိုတဲ့ပတ်သက်ပြီးတော့
ပထမတကြိမ်တော့တင်သွင်းခဲ့ပြီဖြစ်ပါတယ
်ဒုက္ခသည်တွေကိုပြန်လည်လက်ခံဖို့အတွက်ဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံသဘောတူညီချက်လည်းရယူထားပါတယ်ဒါပေမဲ့ပြန်လာတဲ့လူကတော့မရှိတော့ပါပဲမြန်မာဘက်ကထိထိရောက်ရောက်လိုက်နာလုဆောင်ခြင်းမရှိဘူးလို့ဝေဖန်မှုတွေလည်းထွက်နေပါတယ
်မေလ23ရက်နေ့မြန်မာက ICJC တင်သွင်းရတဲ့အစည်းအခမ်းစာနဲ့ပတ်သက်ပြီးစင်နာဂီလူမှုသဟဇာဒါပေါ်ဆောင်ရေးအဖွဲ့အကူသက်ဆွေဝင်းကိုမေးမြန်းခဲ့တဲ့အခါအစိုးရရဲ့ဒီကိစ္စပေါ်သဘောထားကိုသူကအခုလိုမြင်ပါတယ်
။သူကတော့ရှင်းကျင်တဲ့အနေထားရှိပါလိမ့်မယ်။ရှိမှရလိမ့်မယ်။အဲလိုမှလည်းဒီအစိုးရ credibility တက်မှာပေါ့နော်။ဒါသူတို့ရဲ့ဒီကုန်လိပ်ခါလေးပြန်တက်လာမှာဖြစ်တဲ့ကြောင့်မို့လို့ဒီရှင်းကျင်မဲ့အနေထားရှိပါလိမ့်မယ်။သို့သော်ဒီကိစ္စမှာကဒီတက်တဲ့အစိုးရနဲ့ကြာပြည်လေဖို့အတွက်ကအင်မတန်ရည်ကြီးပါလိမ့်မယ်။ဘာလို့လဲဆိုတော့ဒီလက်ရှိအနေထားအရာဟိုပါလေ။အစိုးရကလည်းတက်ကို control လုပ်ဖို့အတွက်ကခက်တယ်ဟာမျိုးရှိတဲ့ခါကြတော့ဒီဟာမှာဒီဟိုအချက်တည်းခုရှိမှာကျွန်တော်နားလေပါတယ်အဲ့ဒါမဖြစ်နိုင်ဘူးဆိုတော့တော့ဒါအဖိုးကကျွန်တော်နားလေပြီးပြရတယ်သို့တော့ဟိုနှုတ်ပိတ်မနေဘူးလို့ပါတယ်တော့ဒီအဖိုးကတာဝန်ရှိလူတွေကဒီကိစ္စနဲ့ပတ်သက်ပြီးတော့မတော်ရောဒီလူမျိုးကြီးရက်တီဘူးလူတွေငါတို့ကဒါမျိုးကြီးဖြစ်ဖို့လူတွေဆိုပြီးတော့ဒီခုနကပြောတဲ့နိုင်ငံရေးတန်လိမ့်ချောင်တော့ကျွန်တော်တို့လို့လို့မရသေးတဲ့ကိစ္စမျိုးအခက်ခဲအများကြီးရှိပါဒါကျွန်တော်အားလုံးနားလေသို့တော့ဒါပေမဲ့ဒီအောင်အောင်မရောက်ရအောင်သွားမယ်ဆိုတဲ့ဒီရည်မှန်းချက်ဒီခိုင်မာတဲ့ရည်မှန်းချက်တစ်ခုဒီခိုင်မာတဲ့တန်လိမ့်ချက်တစ်ခုတော့ကျွန်တော်တို့ဒီပြည်သူတွေကိုနိုင်ငံတကာကိုဒီထိထိရောက်ချပြနိုင်ဖို့လိုတဲ့အခြေရောက်နေလို့ဖတ်ပါတယ်
။ဒီကြည်လာကကိုဝင်းခန့်ရေဒီပြဿနာကအခြေခံဇင်းမြစ်ကိုဖြစ်စင်းဖို့လွတ်ပါတယ်။တစ်ချိန်တုန်းကဒီလူဆိုင်ဝိုင်းတစ်ခုဟာသာဟာဇာဒါဖြစ်ပြီးတော့ညင်းညံ့ညံ့လက်တွဲပြီးတော့နေထိုင်လာခဲ့ကြပါတယ်။အဲ့ဒီအခြေမျိုးကိုရအောင်တစ်ဖြည်းဖြည်းပြန်သွားမယ့်ကိစ္စဖြစ်တယ်လို့ကျွန်တော်ကတော့မြင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။ဒီပြဿနာရှိနေတုန်းမှာပဲကျွန်တော်တို့ကိုဗစ်ကာယရောဂါဖြစ်လာတာကကျွန်တော်ဟန်တာတစ်ခုဖြစ်သွားတယ်လို့ဆိုရမှာပေါ့နော်
မမရကိုဗစ်ကရောဒီကိစ္စအတွက်သာအဟံတာမဟုတ်ပါဘူးတကယ်တော့မြန်မာနိုင်ငံရေးစီးပွားရေးပညာရေးကျန်းမာရေးကိစ္စရအားလုံးအတွက်အဟံတာဖြစ်သွားခဲ့ပါတယ်တကဘာလုံးကိုထိခိုက်တယ်ဆိုပေမဲ့မြန်မာနိုင်ငံလိုဆင်းရဲတဲ့နိုင်ငံကပိုပြီးအထိနာတာပေါ့ကိုဗစ်ကလူဝင်မှာကျင်းပဖို့ရှိရထွေထွေရေကောက်ပွဲတော်မှာဒီကိုဗစ်ကရောကြောင့်ကျင်းပနိုင်မှမလားဆိုတဲ့မေးခွန်းတွေမကျင်းပဖို့ကန့်ကွက်တာတွေရှိခဲ့တယ်လို့မဲဆွဲတဲ့အခါမှာပါတီကြီးတချို့ကတန်တားထားတဲ့တမ်းမြင့်ချက်တွေကိုဖောက်ဖျက်ပြီးစီယုံမဲဆွဲခဲ့တဲ့ဆွဲဆွဲချက်တွေအများကြီးပေါ်ထွက်ခဲ့
တယ်။တရားပြည်နယ်မှာမဲဆွဲစဉ်ကာလ NLD ရဲ့လှုပ်ရှားမှုတွေနဲ့ပတ်သက်လို့ဂရနီလူခွင့်ရေးအဖွဲ့ကကိုပညာအခုလိုပြောပါရယ
်။ဒီနေ့က NLD ကနေလက်ကော်မျိုးပေါ်မှာလူဝင်အထောင်နဲ့ချီပြီးတော့မှကျွန်တော်လက်လက်စီယုံတဲ့အထက်မှာဘာတွေ့ရလဲဆိုတော့ကျွန်တော်တို့ချန်ပီယံတောင်ပိုင်းကကျွန်တော်တို့ဒီပုဂ္ဂိုလ်တွေအများကြီးကျွန်တော်တွေ့တာရှိပါတယ်။အဲ့တော့ဒီပြည်နယ်ထဲကိုဘယ်ဘယ်ဆက်မင်းတောင်ပိုင်းလို့ပြောလိုက်ရင်ကျွန်တော်ဖေကုံမကဘူးကျွန်တော်အခြားတခြားတခြားရောဒီဆက်ပြနယ်ကနေတောင်ပိုင်းကမြို့တွေကနေဟောကျွန်တော်ဟိုပါလာနိုင်တယ်ဒီကိုဗစ်ကကဒီလိုမျိုးဟိုပါတီနိုင်ငံရေးဆွေးနွေးမှုဒီ sense ကျွန်တော်ပြတ်ပွားလာမှာကိုအရာဆိုရင်လေ
လူပေါင်းစည်ဒီမိုကရက်တစ်ပါတီဒေါ်နင်းနင်းဖွဲကလည်းရွေးကောက်ပွဲမဲပြီးမဲ့နေ့ကအင်တာဗျူးမှာသူကအခုလိုပြောပြခဲ့ပါတယ
်ကိုဗစ်ဖြစ်လာတဲ့အခါမှာလေဒီအနာယပါတီပေါ့နော်အနာယပါတီကနေပြောရင်6မှတ်ကုန်ပြီလေအစီအစဉ်ကိုဣတိရေကြားထဲမှာဒါလွဲမပြီးတော့ဒါကအစိုးရရဲ့6မှတ်ကုန်ကြီးမဟုတ်ဘဲနဲ့အနာယပါတီရဲ့6မှတ်ကုန်ကြီးမှုဆိုတဲ့ပုံစံမျိုးနဲ့ကျေစုတင်ပြီးတော့ဒီပေါ်မှာပဲမဲထည့်ရမယ်ဆိုတော့အတိမြင်မှားအမြင်မှားတွေရှိပါတယ်အဲ့ဒါမျိုးကိုတိတိကျကျဒါပြောနေတဲ့သူတွေလည်းရှိတယ်ဆိုတဲ့အခါကျတော့ကျမတို့အဲ့ဒါမျိုးတွေကတော့သူတို့ကစိန်ခေါ်ချက်ကိုအားသာချက်ဖြစ်အသုံးချသွားတယ်လို့တော့ကျမကတော့မြင်ပါတယ်ရှင
့်တက်မရေးဆောင်ချက်မှုအစဉ်တင်ကြတဲ့မြန်မာနိုင်ငံအခြေအနေသိဆိုရလိမ့်မယ်လို့ဆိုရင်ဝေဖန်မှုတွေရှိခဲ့ပေမဲ့သင်္ကြန်တော့မဆိုးခဲ့ပါဘူးဒီကိစ္စနဲ့ပတ်သက်ပြီးဒီကိုဗစ်ကရောကိစ္စကိုနိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ရဲ့ကင်ကယ်မှုကနိုင်ငံတကာချီးကျူးခဲ့ရပါတယ်တော်တော်လေးကောင်းတယ်ဆိုပြီးတော့တော့ဒါဟာရွေးကောက်ပွဲဒေါက်တာဆန်းစုကြည်ရဲ့မြန်မာဒီမိုကရေစီဖွဲ့ချုပ်ရွေးကောက်ပွဲနိုင်လာတာဟာလည်းပဲဒီကိုဗစ်ကရောကင်ကယ်မှုဟာကံတွဲနိုင်ငံမှုကအကြောင်းရင်းတရားဖြစ်တယ်လို့သုံးသပ်ပြီးဆိုကြပါတယ
်အခုဒီနောက်နှစ်ပတ်သုံးပတ်အတွင်းမှာတကယ်လိုအပ်မှာတော့ quarantine နေရာတွေပဲနေရာရဲ့ number quarantine နေရာတွေမှာတော့တည်တည်ကြာကြာပြင်ဆင်မှုတွေရှိရမှာပေါ့အဲ့ဒီဟာအတွက်ကိုကျမရဲ့ဝန်ကြီးဌာနဥဆောင်ပြီးတော့လုပ်ပါမယ်အဲ့တော့ဟိုဒီသူတွေဘက်ကလည်းပေါ့နော်တန်းနိုင်သဖြင့်ဝိုင်းဝန်းပြီးတော့ကူညီကြပါသမီးပြောသူပေါ့ဌာနဆိုင်ရာပေါ့ဌာနတစ်ခုလည်းမဟုတ်ဘူးကျမရဲ့ဝန်ကြီးဌာနတွေမဟုတ်ဘူးအုပ်ချုပ်ရေးတွေမဟုတ်ဘူးကျန်တဲ့ဌာနအတိအကျညာလေတန်းနိုင်တဲ့ဘက်ကနေပြီးကူအောင်ဆောင်ရွက်ဖို့အဲ့ဒါလေဟိုဟိုစီစဉ်လိုက်ပါမယ်အဲ့တော့အဲ့ဒါအရေးကြီးဆုံးပဲ
ဒီကိုဗစ်ကတော့ဒီကွာလုံးနဲ့ဆိုင်တဲ့ပြဿနာပေါ့နော်ဒါပေမဲ့မြန်မာနိုင်ငံမှာတော့စီးရေးပြိပကတွေကြောင့်အိုးရင်ဆုံးခွာထွက်ပြေးရသူတွေအတွက်ပို့ပြီးတော့စိုးရင်စရာဖြစ်ခဲ့ရတာပါဆိုတော့ဒီပြိပကတွေကလည်း2020ထဲမှာပို့ပြီးတော့ပြင်းထန်လာတယ်လို့ဆိုရင်ရနိုင်ပါလားခင်ဗျာ
2020အစောပိုင်းမှာပို့ပြီးပြင်းထန်ခဲ့ပါတယ်အခုသဖြင့် AA နဲ့တက်မတော်အကြမ်းမှာပြိပခတိတ်ကိုစူးစူးဝါးဝါးဖြစ်ခဲ့ပါတယ်2020 February မှာဆိုရင်မြန်မာတက်မတော်ဟာရခိုင်မြောက်ပိုင်းကမြို့နယ်တချို့မှာအင်တာနက်ကိုပိတ်လိုက်ပြီးတော့တိရတ်သာမကဘူးဟာရေဒါစနစ်မော်တွေစိတ်လျင်တွေပါသုံးပြီးပြင်းထန်ထူးဆစ်ဆင်ခဲ့ပါတယ်တိုက်ပွဲတွေပြင်းထန်လာတဲ့အများအရသာတွေထိခိုက်ပြဆုံးရမှုတန်တရားကြောင့်နှစ်ဖက်ဖန်ဆီးစစ်ဆေးမှုတွေရွာလုံးကျွမစ်ထူခံရမှုတွေအပြင်အိုးအင်းဆွန်ထွက်ပြေးရတဲ့ဒုက္ခတွေလည်းအဆမပြေများပြခဲ့ပါတယ်နောက်ဆုံးစီးရင်ရဆိုရင်ခိုင်မာဒီကိစ္စကြောင့်စီးပင်းဆောင်ဒုက္ခတဲ့နှစ်သိန်းယောက်တောင်ရှိခဲ့တယ်လို့သိရပါတယ်ကိုဟန
်အင်တာနက်ဖြတ်တောက်ခံရတဲ့ကိစ္စနဲ့ပတ်သက်လို့ပလဲဝဒေတာကန်ကိုထူးနေတာ VOA ကိုအခုလိုပြောခဲ့ပါတယ
်အတင်းနဲ့မသိနိုင်တော့ကျွန်တော်ဘယ်တော့မှပြောလို့မရဘူးလေဘယ်လိုမှထုတ်ပြောလို့မရဖြတ်လို့လည်းမရဒီကားထဲရေးနေတယ်လည်းမရဘူးနော်အဲ့ဒါခက်ခဲအများကြီးရှိတာတရေမရှိရတော့ကျွန်တော်တို့တော့ပို့ပြီးတော့ဘယ်လိုပြောမစိုးရင်စရာပဲပေါ့နော်ဘာဖြစ်냐ပဲအချိန်ချင်းဆက်ပြီးဖုန်းလိုက်ရတယ်လေ
ခန်ဒီနေစစ်တွေစစ်ဆောင်စခန်းတွေကလူငယ်တချို့ကလည်
းခုအစိုးရအသေးလက်ထဲမှာကျွန်တော်ပြောချင်တာတခုကလည်းဆိုဘယ်လိုပြောမလဲနေရာဒေတာအကုန်လုံးရောငင်းငင်းချင်းချင်းနဲ့ဖြစ်အောင်လုပ်ပေးနေကြတယ်ခင်ဗျာပြီးလို့ရှိရင်ကိုပြကိုရောကိုစားကြည့်ရောဘယ်လိုပြောကိုရဲ့မိမိရိုးရအလုတ်ကန်ရောလုတ်ကန်ဆက်တော့ပြီးတော့ငင်းငင်းချင်းချင်းနေချင်းပါလေခင်ဗျာအဲ့လည်းလည်းအဲ့ဒါလေးပဲလုပ်ပေးနေချင်းပါခင်ဗျာ
ဒီတက်တက်မတော်အနေနဲ့ရောဒီအစိုးရအနေနဲ့ပါပေါ့နော်ဒီတက်ဒီခိုင်တက်တော်အနေနဲ့ရောဒီအကောင်ဆုံးဒီအဓိကဒီရခိုင်လူထုတွေရဲ့ဒီကဒီလိုအပ်ချက်အပိုင်းတွေကိုအကောင်ဆုံးညှိနှိုင်းပြီးတော့ဟိုဟာသူတို့လေးတွေကိုအမြန်ဆုံးသူတို့နေရာကိုသူတို့ပြန်ရောက်အောင်လုံလုံချုံချုံနဲ့ဟိုဟာပြန်ရောက်နိုင်အောင်တော့အမြန်ဆုံးညှိနှိုင်းပေးဖို့မေတ္တာရက်ကတောင်းဆိုချင်ပါတယ်
အေးနဲ့တိုက်ပွဲတွေပြင်းထန်လာတဲ့ကိစ္စကတခြားတိုင်းသားလက်နက်ကိုင်တွေပေါ်မှာဘယ်လိုရိုက်ခတ်မှုတွေရှိလဲခင်ဗျာ။ဥပမာတနည်းအားဖြင့်ပြောရရင်တော့ဒီတိုက်ပွဲတွေမှာတခြားတိုင်းသားလက်နက်ကိုင်တွေပါဝင်ပတ်သက်မှုရှိခဲ့ပါသလား
။ဟုတ်ကဲ့ရိုက်ခတ်မှုတွေရှိခဲ့တယ်လို့ပြောရမှာပါ။အထူးသဖြင့်မြောက်ပိုင်းမဟာမိတ်အဖွဲ့လို့ခေါ်တဲ့ KIA, TNLA, now MNDAA ခေါ်တဲ့ Kurgan, now AA ဒီလေးဘက်ဖွဲ့စည်းရတဲ့အဖွဲ့ရဲ့နောက်တစ်ခါ UWSA ဝတ်တပ်ဖွဲ့ဦးဆောင်တဲ့ FPNCC ဆိုတာရှိပါတယ်။စီအရ Federal Political Negotiation and Consultative Committee လို့ခေါ်ရတယ်။သူတို့ဟာ AA နဲ့ CA နိုင်ငံရေးမဟာမိတ်တွေဖြစ်ပါတယ်။ AA ပေါ်မှာတက်မတော်ရဲ့ထူးဆန်းပြင်းထန်လာရင်သူတို့ဘက်ကလှုပ်ရှားဖိအားပေးတာတွေရှိခဲ့တယ်လို့သူတို့ကိုညဉ့်ဉန်းရေးဆွေးနွေးဖို့အစိုးရဘက်ကတက်မတော်ဘက်ကဖိတ်ခေါ်တဲ့ဟာမှလည်းပဲ AA ကိုမခေါ်တဲ့အတွက်ဇူလမ်ခံမဲ့ပယ်ချခဲ့တာတွေရှိပါခင်ဗျာ။ဒီညမှာတစ်ခုပြောချင်တာကအဲဒီ၄ဖွဲ့ပါတဲ့မြောက်ပိုင်းမဟာမိတ်ဖွဲ့တဲ့USA ဝတ်တပ်ဖွဲ့ဦးဆောင်တဲ့ခုနှစ်ဖွဲ့ပါတဲ့ FPNCC ဟာစီးရဲမဟာမိတ်အဆင့်နံပါတ်နိုင်ငံရေးမဟာမိတ်သဘောပူဆောင်ပါတယ်။ပြီးတော့တရုတ်ရဲ့နိုင်ငံရေးအရာကျုပ်ကိုင်မှုအတိုင်းလိုက်ပါဆောင်ရွက်တယ်လို့သုံးသပ်ခံရတဲ့ဆွဲအချက်ပဲဖြစ်ပါတယ်။ပြည်တွင်းသဘုံတွေကိုအပြတ်သတ်မချေမှုန့်နိုင်တာဟာသူတို့ရဲ့နောက်ွယ်မှာပြပအင်အားကြီးတွေရှိနေလို့ဖြစ်တယ်လို့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုယ်တိုင်ရုရှားရုပ်မြင်သံကြားနဲ့အင်တာဗျူးလုပ်တဲ့အခါပြောကြားခဲ့တာကိုကိုင်း
With regard to terrorism, we must begin by defining what terrorism is. It doesn't only involve armed groups that create chaos, kill people, or engage in illegal trade. Each terrorist group has support from a country defending its interests, and maybe not even one country. Terrorists need money to buy weapons, territory, to deploy military bases, so it's obvious that someone is helping them.
ပေါ်ထုတ်တင်ပြပြီးတဲ့မရှိမနှောက်မှာပဲသူကဒီလိုပြောခဲ့တာပေါ့နော်ဆိုတော့အခုတစ်ဆက်တည်းမှာပဲရွေးကောက်ပွဲကိစ္စကိုလည်းပြောအောင်ပါဒီ2000ဒါ2020အတွင်းအရေးကြီးဆုံးကိစ္စဖြစ်မယ်လို့ထင်ပါတယ
်ကျွန်တော်တို့ကအချိန်တုန်းကဆက်ဆိုးရခဲ့မှာနေခဲ့ရတာဟိုဒီဒီမိုကရေစီစနစ်မှာဟိုတိုင်းပြည်ကောင်းအောင်လုပ်နိုင်တဲ့အနေအထားမျိုးတွေဒီဟိုဟိုသူတို့လုပ်နိုင်မယ်လို့ထင်လို့ပေါ့နော်သူတို့ပါတီကိုမဲပေးခဲ့တာဟုတ်ပါဘူ
းမမျိုးလေးမဖောက်ရှိအခြေခံဥပဒေအောင်မှတိတ်မြန်းမြန်းသာသာဒီမှာပါမယ်အခုဒီနေ့ဒီတိုင်းရင်းသားတွေအခင်းတွေကတော်တော်ဆုံးဆုံးမှုရှိ
ဟုတ်2015ကလည်းပြေးမှုပါတယ်ဒါပေမဲ့9နှစ်အတွင်းမှာတော့အားအကျဉ်းနဲ့မှုကတော့တိတ်မရှိဘူးပေါ့ဒါပေမဲ့သူ့ကိုပဲဆက်ပြေးခဲ့ပါတယ်အခုကတော့လေအဲဆိုအမြန်လင်းချက်တော့ရှိတာပေါ့
ဒီရွေးကောက်ပွဲဟာတကယ်တော့2020အတွင်းမှာသာမကမြန်မာနိုင်ငံရှိခီးအတွက်ပါအင်မတန်အရေးကြီးတဲ့သမိုင်းဝင်ဖြစ်ရတဲ့တစ်ခုဖြစ်ပါတယ်မကျင်းပါဘူးကံကွယ်မှုတွေမဲဆွယ်စဉ်အပြာမဲ့ပြီးမမျှတမှုမသမာမှုတွေရှိခဲ့ရဆိုဆွဆွချက်တွေကဆွဆွချက်တွေထောက်ပြတိုင်နှံမှုတွေအများကြီးရှိခဲ့ပေမဲ့မြန်မာပြည်သူတွေကတော့နိုင်ငံတကာအဆိုင်ဆိုင်ကပါနောက်ဆုံးမှာလက်ခံအတည်ပြုခဲ့ကြတဲ့ရွေးကောက်ပွဲဖြစ်ပါတယ်။မမျှတမှုတွေနဲ့ပတ်သက်ပြီးရွေးကောက်ပွဲကမရှင်နဲ့အစိုးရတို့အပေါ်မှာဝေဖန်ပြောဆိုခဲ့တဲ့တက်မတော်ကော်မတီဦးစီးချုပ်ကလည်းရွေးကောက်ပွဲရလဒ်ကိုလက်ခံမယ်လို့ပြောကြားလိုက်တဲ့အတွက်အဓိကတိုက်ခိုက်ဖြစ်တဲ့ဒီပြည်ထောင်စုတက်ခိုင်ခုံရေးပါတီကဘယ်လိုပင်ဆက်လက်ကန့်ကွက်နေပေမဲ့ပြန်လည်ကျင်းပနိုင်မဲ့အဖြစ်မျိုးတော့ရောက်လာနိုင်ကြမရှိတော့ပါဘူးခင်ဗျာကျွန်တော်
တို့ပြည်သူ့စံတန်းနဲ့ထုတ်ပေါ်လာတဲ့ရတတ်တဲ့လက်ခံဒါတော့ဒီလုံးကငင်းပယ်လို့မရလက်ခံနောက်နိုင်ငံသူနိုင်ငံသားတွေရဲ့ခံစားနေရတဲ့တော့ဒါတွေကိုဘလို့ဖြေသိမ့်မှုတွေဒီစဉ်းစားပြီးတော့လောက်ဆောင်မှုတွေပါလိမ့်ဒါတော့ကျွန်တော်တို့အတွက်အင်မတန်အရေးကြီးတဲ့အချက်ပ
ါဒီဒါမဲ့လည်းဟိုလုံခြုံရေးအကြောင်းပြချက်နဲ့ပေါ့နော်ဒီရွေးကောက်ပွဲမကျင်းပခဲ့တဲ့မဲဆန္ဒတချို့ကတော့ဒီမပြေလည်သေးဘူးလို့ပြောလို့ရမှာပေါ့နော
်ဟုတ်ကဲ့အဲ့ဒီအချိန်မှာ level ဒီ AA ကအိမ်ရွေးကောက်ပွဲမကျင်းပဖြစ်ခဲ့တဲ့နယ်တချို့မှာရွေးကောက်ပွဲပြန်လည်ကျင်းပဖို့တောင်းဆိုလိုက်တော့တက်မတော်ကဒါကိုထောက်ခံပါတယ်ဒီဟာအင်မတန်ထူးဆန်းတဲ့သတင်းတပုတ်ဖြစ်ခဲ့ပြီးတော့ဆရာပါပါသတင်းကောင်းတပုတ်ဖြစ်တယ်လို့ပြောရပါလိမ့်မယ်ဒီနေ့ခုအဲ့ပြီးတော့တက်မတော်နဲ့အေအေတို့ဟာတိုက်ပွဲတွေရပ်ပစ်လိုက်ကြတာညဉ့်ညဉ့်ရေးမရှိလို့ဆိုတဲ့အကြောင်းကြားချက်ဟာအဓိပ္ပာယ်ကင်းမဲ့သွားပါတယ်အခုနောက်ဆုံး46ကြိမ်မြောက်ရခိုင်ပြည်နယ်မြို့တော်တက်နိုင်ငံတော်သမ္မတဦးဝင်းမြင့်ကလုံခြုံရေးအခြေအနေကြောင့်ရွေးကောက်ပွဲမကျင်းပခဲ့တဲ့ရခိုင်ပြည်နယ်ကဒေသတွေမှာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲအမြန်ဆုံးကျင်းပနိုင်တဲ့အခြေအနေရောက်အောင်ဒီပုဂ္ဂိုလ်ရဲ့အဖွဲ့အစည်းရဲ့အားလုံးကဝိုင်းဝန်းကူညီဆောင်ရွက်ကြဖို့ပြောကြားလိုက်ပါပြီ။ဆိုတော့ NLD အနေနဲ့သူတို့ရှုံးနေမဲ့ထင်လို့ဒီဒေသတွေမှာရွေးကောက်ပွဲမကျင်းပခဲ့တာဆိုတော့ဆူဆွေးချက်နဲ့ပြတ်တက်သွားခဲ့ပြီလို့ပြောရပါလိမ့်မယ်ခင်ဗျ
။ရွေးကောက်ပွဲပြန်ကျင်းပဖို့ကိစ္စမှာပေါ့နော်ဒီဂျပန်က ဒီအထူးတန်တမန်ဒီမစ္စတာဆာဆာကာဝါကလာပြီးတော့ညှိနှိုင်းပေးခဲ့တာပေါ့အဲ့ဒီအဲ့ဒါကကိုအခုကျွန်တော်ဘယ်လောက်ချိန်နေ ठी တိရောက်နေပြီလဲဆိုတော့ပြောလို့ရမှာလေ
ဟုတ်ပါပထမတစ်ချက်ကတော့ဒီဂျပန်ဟာဒီအရေးမှာစစ်သက်ပြီးဖို့အဆင့်တော်ဆုံးနိုင်ငံဖြစ်တယ်ဆိုတဲ့အချက်ကိုပြောလိုပါတယ်အင်းကြီးနိုင်ငံကြီးဖြစ်ကြတဲ့တရုတ်တို့အိန္ဒိယတို့ကြည့်ရင်တရုတ်ကအေးအေးနောက်ကရှိနေတယ်ဆိုဆိုရဲခဏရတယ်လို့အိန္ဒိယကလည်းမြန်မာစစ်တပ်နဲ့မကင်းပါဘူးဒါကြောင့်ဂျပန်ဒီပြလင်းဒီအရေးမှာဂျာဝင်စစ်သက်ပြီးဖို့အဆင့်တော်ဆုံးနိုင်ငံဖြစ်တယ်ဆိုတဲ့အချက်ပါပဲဒုတိယတစ်ချက်ကတော့အချင်းခါပါပဲသူတို့ပြောရင်နှစ်ဖက်လုံးကအပြစ်ခတ်ရဲစဲခြင်းတဲ့သဘောကိုပြသလာကြတဲ့အတွက်ဒီအချိန်မှာဂျာဝင်စစ်သက်တည်ဖို့အတွက်လည်းအင်မတန်စင်လျော်တဲ့အခွင့်အခါဖြစ်နေပါတယ်။ဒီအချက်ကြောင့်ဂျပန်ဝင်လာတာဟာမှန်တယ်လို့ပြောပါနိုင်မယ်။ဂျပန်အထူးသံဖြစ်တဲ့မစ္စတာဆာဇာကာဝါကတော့ရခိုင်ပြည်သားကိုသွားဦးလေးလာခဲ့ပြီးဒီမဲဆန္ဒနယ်ပြည်မှာမြေကောက်ပွဲကျင်းပပြီးဖို့ဒေါန်ဆန်စီကိုတိုက်တွန်းခဲ့ပါတယ်။အေးအေးနဲ့တမန်တော်တို့အကြအပြစ်ခတ်ရဲစဲနိုင်တဲ့အချိန်ကြီးအခင်းချင်းတွေကိုသူတို့အားပေးသွားမယ်။အပြစ်ခတ်ရစဲကြရတဲ့တပြိုင်နက်စီဝါတို့ဒါဆာနာဖူးအထောက်ပံ့တွေထောက်ပံ့မယ်စီပီကန်စာတင်ကြောင်းတွေတိဆောက်ပေးမယ်ဒါတွေဟာငင်းငန်းကြီးအစည်းအဝေးတွေပဲဖြစ်တယ်လို့လည်းပဲအဲ့မစ္စတာဆာဇာကာဝါပြောတဲ့အကြောင်းဂျပန်နိုင်ငံထုတ်နီကီအရှာမှာရေးထားတာဖတ်ပါရယ်ကိုင်းဆန
်အဲ့တော့私の勤めたことは選挙を
ရွေးကောက်ပွဲကျင်းပနိုင်ဖို့ဟာဆိုရင်နှစ်ဦးနှစ်ဖက်အဖွဲ့အစည်းနှစ်ခုလုံးကနေပြီးတော့အပြည့်အခက်ရက်စဲဖို့လိုအပ်ပါမယ်။အဲဒီလိုမလုပ်ဘူးဆိုရင်တော့ရွေးကောက်ပွဲပြုလုပ်ဖို့မဖြစ်နိုင်တာကြောင့်နှစ်ဦးနှစ်ဖက်သဘောတူဆောင်ရွက်ပေးဖို့ကိုကျွန်တော်အနေနဲ့နှစ်ဖက်စလုံးကိုမြစ်တာရက်ခံခဲ့ပါရတယ်။အဲဒါကြောင့်မို့လို့လဲဒီအဖွဲ့နှစ်ဖွဲ့စလုံးက statement နှစ်ဆောင်ထုတ်ပြန်ခဲ့ပြီလို့ကျွန်တော်ထင်ပါတယ်။အခုလက်ရှိဆိုရင်မြန်မာတပ်မတော်နဲ့ရခိုင်တပ်မတော်ကြားထဲမှာဆိုရင်လဲစစ်ဆက်ဆွေးနွေးတဲ့အခါမှာအသေးစိတ်ဆက်လက်ဆွေးနွေးသွားဖို့ရှိမယ်လို့ကျွန်တော်ထင်ပါတယ်
။ဟုတ်ကဲ့ပါအင်္ဂယ်။ဆိုတော့ဒီငင်းငင်းအတွက်တော့လာလာကောင်းတယ်လို့ခုလက်ရှိမှာတော့ပြောရပါဘောเนาะဒီအစိုးရဘက်ကလည်းဒုတိယတက်တန်းမှာအမျိုးသားဒီပြန်လဲသိမြတ်ရေးအစိုးရဖွဲ့မယ်လို့ပြောထားတာဆိုတော့လေ
ဒီ NLD ကအမျိုးသားပြန်လဲသိမြတ်ရေးအစိုးရဖွဲ့မယ်လို့ပြောထားတာမူအဖြစ်ပြောထားတာပဲရှိပါသေးတယ်အစိစိဘယ်လိုလုပ်မယ်ဆိုတာတိုင်းရင်းသားတွေဘက်ကစုံဆိုင်မျှော်လင့်နေရသေးပါနောက်ဒါဟာရွေးကောက်ပွဲပြီးကစားမှာရွေးကောက်ပွဲနိုင်တဲ့ပါတီတွေကပြောရပြောစီရင်နိုင်ငံတကာမှာလည်းပြောပြောစီစီရကိစ္စတရားဖြစ်ပါတယ်။ဒါပေမဲ့လည်းအခုလောလောဆယ်မှာတော့အလေးနဲ့အကောင့်ထဲပေါ်လာနိုင်တယ်လို့မျှော်လင့်ရမယ့်အခြေအနေကောင်းနေတော့ရှိနေပါတယ်။ပထမသက်တမ်းအတွင်းမျှော်လင့်ကဲသလောက်မအောင်မြင်ခဲ့ဘူးပြောထားတာတွေကိုအကောင့်ထဲမပေါ်နိုင်ခဲ့ဘူး။အခုအခါမှာတက်မတော်နဲ့အေအေတို့ကစစ်တိုက်တာကိုရက်ပြီးဆွေးနွေးဖြစ်စဉ်ဖို့ဆန္ဒတွေပြသလာကြတာကိုကြည့်ရင် NLD အစိုးရတွေလည်းဒီအချိန်မှာပြန်လည်သိမ်းမြဲကိုအားထုတ်လုပ်ဆောင်ဖို့အခွင့်အရာကောင်းဖြစ်ပါတယ်။ဒီလိုကမလုဆောင်နိုင်ဘူးဆိုရင်တော့တက်မတော်ကတစ်ဖက်သက်အမှတ်ယူလို့ဆောင်သွားလိမ့်မလားဆိုတာလေ NLD ကတွက်လိုက်မယ်လို့ထင်ပါတယ်။ဒါအခြားတစ်ဖက်မှာလည်းပဲပင်လုံစည်းဝေးတွေကို2020အလွန်မှာဆက်လက်ကျင်းပနိုင်ဖို့အတွက်ပြီးခဲ့တဲ့ဒီညဉ့်ညံရီဆွေးနွေးပွဲမှာလမ်းကြောင်းထားပြီးလည်းဖြစ်ပါတယ်။ကချင်ပြည်နယ်ပြည်သူ့ပါတီ KSPP ဥက္ကဋ္ဌဒေါက်တာတူရကသူ့ရဲ့သဘောထားကိုအခုလိုပြောပါရစေ။ဒါဖြစ်နေ
တာကတော့ဒါလည်းဆိုလို့ရှိရင်ဒါကျွန်တော်ကအခုညဉ့်ညံရီကအများကြီးအရေးကြီးတယ်ဒီကြေးနဲ့လက်ရှိဖြစ်ရှိနေတဲ့ဒီဆက်ရဲဒီမှုကြီးဒီလည်းအလုံးပေါ်ထွန်းမှာပါ။အဲ့ဒါကိုကျွန်တော်ကအခုလိုဒီလမ်းကပေါ်လာတဲ့အနေစားပြမှာဒီဆက်ရဲဆက်ရဲဒီမှုကြီးနဲ့ပေါ်ထွန်းမှာစစ်တုတော်တော်ရရှိတာ။ဒီတော်တော်ကြီးနဲ့ဒီတော်တော်ကိုလူသားတွေဆောင်ကြောက်ကြတာ။အဲ့ဒါကျွန်တော်ရဲ့ဒီလိုဖြစ်တယ်
။တခိုင်မျိုးသားပါတီ EMP ပြောခွင့်ရတော့အင်းဥစင်ကလည်
းအခုမစ္စတာဆက်ဆက်ကောဝါကအခုတည်င်းထုတ်ပြန်ပြီးတဲ့နောက်မှာတော့အဲ AULA ရဲ့သဘောထားထုတ်ပြန်ချက်နိုင်ပိုင်းတွေမှာမြန်မာတက်မတော်ကအဲအဲ့ဒီသဘောထားထုတ်ပြန်ချက်ကိုတုံ့ပြန်တဲ့သဘောတူညီချက်စတစ်ဖြစ်ပေါ်ပေါက်လာတဲ့နောက်မှာတော့အမှန်တကယ်တိုက်ပွဲတွေရက်သွားတဲ့အနေအထားတွေကိုကြုံရတယ်ဆိုတော့ချင်းကငင်းဆိုင်ဆွေးနွေးပွဲခေါ်ရဲသွားတယ်ဆွေးနွေးကြတယ်အဆင်မပြေဘူးဆိုတာနဲ့စရင်အဲ့ဒီ statement တစ်စောင်းနောက်ကနောက်တစ်စောင်းလိုက်ပြီးတော့ဒီလက်တွေ့ပဂတိမြေပြင်အနေထားဟာဟိုမြင်းမြင်အဖြစ်ငင်းချမ်းတဲ့အနေထားကိုအချိန်တို့အတွင်းမှာဖြစ်ပေါ်တိုးတက်ခဲ့တယ်ဆိုတာတော့အဲကောင်းတဲ့လက္ခဏာဖြစ်ပ
ါအခုလာတဲ့မှာကျင်းပသွားခဲ့တဲ့ငင်းချမ်းရေးဆွေးနွေးပွဲအတွင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကလည်းအခုလိုပြောခဲ့ပူပါတယ်
ကျားရမကားလေးပါဘူးဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးအမျိုးသားပြန်လည်ရင်ရစေရေးနဲ့ငင်းချမ်းရေးအတွက်ကျေးဇူးတင်ဒီမန်ဒီတန်အစင်ပြီးတဲ့ဆင်ပေါ်ဆောင်နိုင်မဲ့အစင်လိုက်အစီအစဉ်တစ်ခုကိုရယူနိုင်တဲ့အနေအထားကို ရရှိခဲ့ပြီဖြစ်ပါတယ်။
ဖွဲ့စည်းပုံပြင်ဆင်အလားအလာကိုကျွန်တော်ဟော့ကိန်းထုတ်ရင်းနဲ့2020ဒီသုံးသက်ချက်ကလေးကိုညီကုန်းချုပ်လိုက်အောင်လားကိ
။ဟုတ်ကဲ့။ဟော့ကိန်းထုတ်မယ်ဆိုရင်တော့ဒီဖွဲ့စည်းပုံပြင်ဆင်ရေးမှာအရေးကြီးဆုံးအချက်နှစ်ချက်ရှိရလို့ကျွန်တော်ထင်ပါတယ်။ပထမတစ်ချက်ကစစ်တော်မှာတမတော်ကအမှတ်25ခန်းလုံးယူထားပြီးအရေးကြီးတဲ့ဝန်ကြီးဌာနတွေကိုခန့်အပ်ထိန်းချုပ်ထားတဲ့ကိစ္စဆိုဒီကိစ္စကနံပါတ်1အချက်ဒုတိယတစ်ချက်ကတော့ပြည်နယ်မှာပြည်နယ်တွေမှာဝန်ကြီးချုပ်ခန့်အပ်တာကိုရွေးကောက်ပွဲနိုင်တဲ့ပါတီတွေရဲ့ရွေးချယ်တဲ့လူကိုမခန့်အပ်ဘဲဒီနိုင်ငံတော်သမ္မတသူလူကျင်တဲ့လူတွေကိုအစိုးရ NLD အစိုးရသဘောကျတဲ့လူကိုခန့်အပ်နေတဲ့ကိစ္စဒီခုဟာသိအရေးကြီးတဲ့ကိစ္စပါပုံမှန်လည်းပြောရင်ဒီကိစ္စနှစ်ခုလုံးကိုပြင်ဆင်နိုင်ကြမရှိသေးပါဘူးကျွန်တော်ရဲ့အမြင်ပြောရင်တော့ဆိုတော့ပြည်ထောင်စုပြိုကွဲနိုင်ရာအကြောင်းလုံးဝမရှိတော့ဘူးလို့တက်မတော်ကအခိုင်အမာမယုံကြည်သေးသမျှယုံကြည်ရပါပြီလို့သူတို့ကမပြောသေးသမျှစစ်တပ်ဟာနိုင်ငံကြီးကနောက်ဆုံးမယ်လို့မထင်ပါဘူးအလားတူသောပဲပြည်내ဝန်ကြီးချုပ်တိုင်းရင်းသားတွေပါတီကခန့်ရမယ်ရွေးချယ်ခန့်အပ်တာကိုလက်ခံရမယ်ဆိုတဲ့ကိစ္စနဲ့ပတ်သက်လို့လည်းစစ်တပ်ကနိုင်ငံရေးမှာ promote ကြီးစွနေတဲ့အတွက်စစ်တပ်အလို့ကြဖြစ်သွားနိုင်တယ်ဒါကိုအကြောင်းပြပြီးတော့ NLD ဘက်ကလည်းပဲတိုင်းရင်းသားပါတီတွေကရွေးချယ်တဲ့လူကိုဝန်ကြီးချုပ်ခန့်အပ်ပေးဖို့အတွက်ဆိုင်းငံ့လိမ့်မယ်ထင်ပါတယ်ဆိုတော့ကိုမင်းခိုင်းရဲ့ညီကုန်းချုပ်ပြောရရင်တော့2020ပြည်နှစ်အစောပိုင်းမြန်မာနိုင်ငံရေးအလားအလာဆိုးရွားပြီးလမ်းပိတ်နေလို့ရှိခဲ့ပြီးမဲ့ကုံဆုံးရင်းနီကလာရတဲ့အများအလားအလာကောင်းအတွက်လမ်းစာတချို့တွေ့လာရပြီလို့ဆိုရမှာဖြစ်ပါတယ်
ဟုတ်ကဲ့ပါအင်္ဂိအခုလိုချိန်ပေးပြီးတော့ဆွေးနွေးပြတာကျေးဇူးတင်ပါတယ်ကျွန်တော်ရှူစားနားဆင်ခဲ့ကြရတဲ့ပရိသတ်တွေဒီသောတာရှင်တွေအားလုံးကိုလည်းကျွန်တော်ကျေးဇူးတင်ပါတယ
်နေ့စဉ်မှာလူရင်ဆန္ဒပြုကြပါစေငြင်းငြမ်းပျော်ရွှင်ကြပါစေခင်ဗျာ
မင်္ဂလာပါ2021ရဲ့နှစ်သစ်အစမင်္ဂလာအပေါင်းနဲ့ပြည့်စုံတဲ့နေ့အဖြစ် VOA ပရိသတ်တွေနဲ့အတူကျေးဇူးပါတယ်ကျမအင်ဂျင်နိုင်ပါဒီကနေ့မနေ့တချင်းအစီအစဉ်မှာတော့မင်္ဂလာရှိတဲ့နေ့သစ်အစစိတ်တဲ့ခွန်အားတစ်တွေမျော်မှန်းချက်အစ်စ်တွေနဲ့အတူအစိုးရဥဟန်ကြီးပြဆိုထားတဲ့လူကျွန်းလူကောင်းတခြင်းကိုနားဆင်ကြရအောင်ပါရှင
်မဆုံးတော့သည်စိမ့်လဲလဲနစ်စင်လဲခွင်းတွေကအမျော်တခေါ်ဆိုပြည့်လွင်ရိတ်သိမ်းခြင်းဆိုပြလဲဝင်းမဲ့ရွှေစင်ဤလိုပဲဇဘာနန်းတွေနဲ့အသီးတွေတမ်းညာအောင်မနက်ခင်းစိတ်ရွှင်လမ်းကြစေဆွဲငင်အော်အော်တန်တွေနာပြောကြည်ကြည်လင်းလုပ်ငန်းကိုကိုစီဝင်ဆက်ယုံကြည်ငယ်ရရတွင်ကြီးရည်တခွင်းကရောင်းဝယ်ဆုံဆန်းသာစီပင်လူကျွန်းလူကောင်းများတို့ပေါင်းစုအားတွင်ကျွန်တော်မိတ်ဆွေတွေကိုကြည်ညိုစွာမြင်လိုက်ချင်းမမသားကောင်းများကိုအဆိုးဒီမှုနဲ့ပင်ယိုသေးခင်မင်းအာတဲအလေးပြုလက်ပဲအစင်ရှူမဆုံးတော့သည်စိမ့်လဲလဲနစ်စင်လေခွင်းတွေကတမျောတခေါ်ဆိုပြေလွင်ရိတ်သိမ်းကြီးဆိုပြလဲဝင်းမဲ့ရွှေစင်ဤလိုပင်ဇဘာနန်းတွေနဲ့အသီးတွေတမ်းညာအောင်မြင်မနှက်ခင်စိတ်ရွှင်လမ်းကြစေဆွဲငင်အော်တန်တွေနာပြောကြည်ကြည်လင်းလုပ်ငန်းကိုကိုစီဝင်ဆက်ယုံကြည်ငယ်ရရတွင်ကြီးရည်တခွင်းကရောင်းဝယ်ဆုံဆန်းသာစီပင်လူကျွန်းလူကောင်းများတို့ပေါင်းစုအားတွင်ကျွန်တော်တို့မိတ်ဆွေတွေကိုကြီးညိုစွာမြင်လိုက်ချင်းဗမာသားကောင်းများကိုအစိုးတီးမှုနဲ့ပင်ယိုသေးခင်မင်းအာတဲအလေးပြုလက်ပဲစင်ကစားခုံစားစွာအားပဲတွင်စံရင်းရင်ပေါင်းတန်းလိုက်လျက်ပင်ခင်မီမီကဘာကြီးကြည့်မြင်တမ်းညာယောက်ျားပါသာလျင်လျှက်စဲအားအသုံးများတဲ့ပြင်တွင်တွင်ကြဲကြဲထက်အောင်မြေတခွင်တစ်ပင်တွေမြေတွင်ဓာတ်တွေပေါ်ယူနိုင်စွမ်းတကြွန်းခြင်းကဘာမြေပထဝီဝင်ကဘာသမိုင်းရာဇဝင်သုံးတက်လေလာတဲ့အခ
Yan yan we ban myo lo myin nga ro pi rong su twin gaba ye chang tin mo mao twin ye pyin ye pyin nan sa song len do lu jo lu gaung de su twin ba win ta yau so da bin ta ya wo pinya rue go tin ခေယောရှိမိသမားကျော်များပင်လူလူကိုကိုနဲ့ထတ်တူချစ်ခင်ရင်ဝဲသာညွန်ကြညွန်ကြတန်ထွားကြမှာကြံခိုင်အာရင်ခလေလေးတွေပညာရရှိဖို့တော့အဖမိပုံသွင်းအာစရိတွေပင်ခလေလေးတွေပညာရရှိဖို့တော့အဖမိပုံသွင်းအာစရိတွေပင်
လူကျလူကောင်းလေတွေဖြစ်အောင်ညေတော်မြောက်ကားမြင့်တင်2048ခုနှစ်နောက်ပိုင်းမြန်မာနိုင်ငံလွတ်လပ်ရေးရပြီးတိုင်းပြည်ထူထောင်ရေးကာလစိတ်သက်ခွန်အားတွေရှိစေဖို့ကွယ်လွန်သွားကြပြီဖြစ်တဲ့အမှုပညာရှင်မြို့မနေကနေလူကျလူကောင်းတချင်းကိုရေးသားခဲ့ပြီးအဆိုတော်ဦးဝံကြီးကသူဆိုခဲ့တာဖြစ်ပါတယ်ရှင်လျှက်စစ်အားအသုံးများတဲ့ဖြင့် တွင်တွင်ကြဲကြဲထက်အောင်မြေတကွင်းတစ်ပင်တွင်မြေတွင်ဓာတ်တွင်ဟော်ယူနိုင်စွမ်းတကြွန်းခြင်းကဘာမြေပထဝီဝင်ကဘာသမိုင်းရာဇဝင်သုံးသက်လေလာသင်အကြံညာဝေပန်မျောလို့မြင်ငါတို့ပြည်တော်စုတွင်ကဘာရေကြောင်းသင်မောမောင်း
ဒီပြည်ပြည်နန်းသာဆုံးလေတို့လူကျော်လူကောင်းတစုတွင်ပါဝင်တယောက်ဆိုတာပင်တောက်ချာနေနေခင်ဗီအိုအေမြန်မာပိုင်းစီစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်ဗီအိုအေအမေရိကန်သံရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ် အမေရိကန်ပြည်အောင်စုမှာကိုဗစ်-19ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ Radio အစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နိုင်ကနေ9နိုင်ခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ Jerusalem တို့အပြင် VOE Facebook
အစာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင်။အခုတော့ဦးအောင်ခင်ရဲ့မြန်မာပြည်သုံးသက်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။ကြောက်စိမ့်နဲ့ကြောက်မြတ်လုပ်ငန်းဟာထုတ်လုပ်တဲ့တန်ဖိုးပမာဏကြီးမားသလောက်တိုင်းပြည်ကအကျိုးခံစားရတာကအလွန်နည်းပါးပုံကိုဦးအောင်ခင်ကရေးသားပြီးကျွန်တော်ညဝင်းအောင်ကဂူကြီးတင်ဆက်ထားပါတယ်ခင်ဗျာ။
မြန်မာကျောက်စိမ့်နဲ့ကျောက်မြတ်လုပ်ငန်းအကြောင်းအများဆုံးစီစစ်လေ့လာတဲ့အဖွဲ့အစည်းသုံးခုရှိပါတယ်။သဘာဝတရားစတတ်စီမံခန့်ခွဲမှုအကြံပေးအဖွဲ့ NRGI Natural Resources Governance Institute တရားစတတ်တူဖော်မှုလုပ်ငန်းပွင့်လင်းမြင်သာရေးအဖွဲ့ EITI Extractive Industries Transparency Initiative နဲ့ Global Witness အဖွဲ့တွေဖြစ်ပါတယ်။ကိုဗစ်-19ကူးစက်ရောဂါဖြစ်ပွားနေပြီမဲ့ ကချင်းပြည်နယ်ဖားကန်ဒေသကကြောက်စိတ်မော်တွေမှာရေမစဲကြောက်ရှာပွေသူတိမ့်ချီရှိနေကြောင်းသိရပါတယ်။မြေစာပုံပိလေးဆုံးမှုကမ်းပါးပြိုသေးဆုံးမှုမြေပိလေးဆုံးမှုကမ်းပါးမှာပြုတ်ကျသေးဆုံးမှုစတာတွေမကြာခဏဖြစ်ပွားနေပါတယ်။သက်ဆိုင်ရာတာဝန်ခံတွေညံ့ပြင်းလို့ဒီလိုဖြစ်နေရတာပါပဲ။ကျောက်မြတ်တူးတဲ့အကြီးစားလုပ်ငန်းတွေထဲမှာစစ်တပ်ပိုင်ရောတိုင်းရင်းသားတပ်ဖွဲ့ပိုင်ရောရှိနေတာ ရင်ရေးပြိုးစရာမလိုဘူးလို့ဆိုပါတယ်။ချက်စိမ့်လုံငန်းမှာလက်နက်ကင်တွေအမျက်ထုတ်နေပုံကို Global Witness အဖွဲ့ကနိုင်ငံတော်လျှို့ဝှက်ချက်ကြီးအဖြစ်2015မှာအစင်းငါသာထုတ်ဝေမှုပါတယ်
။ကမ္ဘာချက်စိမ့်90ရာခိုင်နှုန်းဟာမြန်မာပြည်ကထွက်တာပါ။မြန်မာပြည်မြောက်ပိုင်းမွန်ညင်ခမ်းတီနဲ့ဖားကန့်ဟာချက်စိမ့်နယ်မြေဖြစ်ပါတယ်။ချက်စိမ့်ထုတ်လုပ်ခွင့်ရောက်ကုမ္ပဏီပေါင်းရာနဲ့ချီရှိနေပါတယ်။ကုမ္ပဏီတစ်ခုချင်းကြောင်စိမ့်ထူပေါ်တာရှိသလိုနိုင်ငံပိုင်မြန်မာကြောက်မြတ်ယန္တနာရောင်းဝယ်ရေးလုပ်ငန်းနဲ့ပူးပေါင်းပြီးထူပေါ်တဲ့ကုမ္ပဏီတွေလည်းရှိပါတယ်။ စည်းကမ်းကြီးကြပ်မှုနဲ့အခွန်ကောက်ခံမှုကိုမြန်မာကျောက်မြေရန္တနာရောင်းဝယ်ရေးလုပ်ငန်းကလုပ်နေပါတယ်။2016ခုနှစ်မှာတက်တန်းမကုန်သေးတဲ့ကြောက်စင်းတူးခွင့်ပါမဲ့21,000ရှိပါတယ်။2016နှစ်လမှာကြောက်စင်းပါမဲ့အသစ်ထုတ်မပေးတော့ပေမဲ့အစိုးရဟာကြောက်စင်းလုပ်ငန်းကိုကြီးကြပ်နိုင်စွမ်းမရှိသေးပါဘူး။2015-16ဘန်ဒါယီနှစ်ကဧက32,000ကျော်မှာကြောက်စင်းတူးခွင့်ပါမဲ့ထုတ်ပေးခဲ့ပါတယ်။စည်ရန်နေရာကြီးတွေနဲ့တူးဖော်ကြတာရှိသလိုဒီပိုင်းတိုင်းကြောက်ရှာသူတွေလည်းရှိပါတယ
်ကော်မတီတွေကစွန့်ပစ်ထားတဲ့မြေစာပုံမှာကြောက်စိမ့်ရှာဖွေသူတွေကိုရေမဆေးကြောက်ရှာသူလို့ခေါ်ပါတယ်ရေမဆေးတွေဟာမြန်မာပြည်အနှံ့အပြားကလာကြသူတွေဖြစ်ပြီးအလွန်အန္တရာယ်ရှိတဲ့ပတ်ဝန်းကျင်မှာအသင်မွေးဝမ်းကြောင်းပြုတ်နေကြပါတယ်ကော်မတီတွေဟာဘေးပတ်ဝန်းကျင်ကိုဂရုမစိုက်ပေးများများရအောင်တူးဖော်ကြတာကြောင့်မြေပြိုမှုရေကြီးမှုလူသေးမှုတွေမကြာခဏဖြစ်ပွားနေတာဖြစ်ပါတယ်ဒေသခံတွေအတွက်ကြောက်စိမ့်လုပ်ငန်းကလွဲပြီးအခြားအလုပ်အကိုင်မရှိတော့သလိုဖြစ်လာပါတယ်ကလေးလှုပ်သားပြည်စာမွေးရစေးနဲ့ AIDS ရောဂါပြန့်ပွားလာပါတယ်စစ်တပ်နဲ့တိုင်းသားတပ်ဖွဲ့တွေဟာကြောက်စိမ့်လုပ်ငန်းကအကျိုးအမြတ်ရရှိနေကြပါတယ်သူတို့နဲ့ချိတ်ဆက်ပြီးကြောက်စိမ့်မောင်ကိုထုတ်လုပ်သူတွေရှိပါတယ်
မြန်မာနိုင်ငံတရံဇာနာဒူးဖော်မှုလုပ်ငန်းပွင့်လင်းမြင်သာရေးအဖွဲ့ MEITI ရဲ့2018အစည်းအဝေးခန်းစာအရကြောင်စိမ့်တန်ကျိန်3000ကျော်စုစုပေါင်း7,300,000ကျော်ကိုထုတ်နိုင်ခဲ့ကြောင်းသိရပါတယ်စစ်တပ်ပိုင်းစီးပွားရေးဥပိုင်ကုမ္ပဏီလက်အောက်ခံ Imperial Jade ကုမ္ပဏီကတင်ကြောင်စိမ့်ပါမဲ့400နီးပါးရရှိပါတယ်ဒါပေမဲ့အစိုးရကမတင်ပြတဲ့ကြောင်စိမ့်အများအပြားရှိနေပါတယ်ဒီကြောင်စိမ့်တွေကိုပြည်ရင်းပြည်ပကိုမှောင်ခိုထုတ်ရောင်းကြပါတယ်အစိုးရစီကိုတင်ပြတဲ့အခါမှာလဲတွင်းဝကွန်ရော့သွားအောင်တံပိုးလျှော့ပြကြပါတယ်။နေပြည်တော်မှာကြောက်မြက်ပြပွဲတစ်နှစ်သုံးကြိမ်လောက်လုပ်ပြီးပုံမှန်ရောင်းချလေးရှိပါတယ်။နေကြီးနာမန္တလေးနဲ့ရန်ကုန်မှာလဲရောင်းဝယ်ရေးစင်တာတွေထားပြီးရောင်းချနေပါတယ်
။ဒါပေမဲ့ကြောက်စိမ့်ထုတ်လုပ်တဲ့ပမာဏရဲ့အစွန်းအတွက်လောက်သာနေပြည်တော်မှာရောင်းဝယ်နေတာလို့ NRGI အဖွဲ့ကဆိုပါတယ်။ဥပမာ2015မှာကြောက်စိမ့်ကီလို16တန်းလောက်ထွက်ပေမဲ့နေပြည်တော်မှာကီလို5တန်းလောက်ပဲတွေ့ရတယ်လို့ဆိုပါတယ်။တရုတ်ကအများဆုံးဝယ်ယူနေတာမို့ကြောက်စိမ့်တံမိုးခမန်းကျဲအမျိုးမျိုးရှိနေပါတယ်။ EITI အဖွဲ့ကကြောက်မြက်ပြပွဲမှာရောင်းရတာကိုကြည့်ပြီးကြောက်စိမ့်တံမိုးဟာတိုင်းပြည်အသတင်းထုတ်လုပ်မှုရဲ့နှစ်ရာခိုင်နှုန်းသာရှိတယ်လို့ဆိုပါတယ်။ Global Witness အဖွဲ့ကတော့50ရာခိုင်နှုန်းအထိရှိနိုင်တယ်လို့ကမန်းပါတယ်။2014ခုနှစ်ကကြောက်စင်းဝင်းဝင်းဟာဒေါ်လာတန်း5,000ကနေတန်း3,100အထိရှိနိုင်တယ်လို့ Global Witness အဖွဲ့ကခန့်မှန်းတာမို့ကြောက်စင်းကန္တကိုခန့်မှန်းချက်လောက်သာလုံနိုင်တာသိသာတင်ရှားပါတယ်။ဒီလိုဖြစ်ရတာကလည်းကြောက်စင်းအများစုဟာအစိုးရအစီမရောက်ပဲယူနန်ကိုရောက်သွားလို့ဖြစ်ပါတယ်။ကြောက်စင်းကြောက်မြက်လုပ်ငန်းကိုပြုပြင်ဖို့လိုအပ်တာကို NLD အစိုးရသဘောပေါက်ပြီမဲ့အချင်းကြားလေးအကျဉ်းဟောင်းကိုပေးပြဖို့ကက်လီလီပြမှာကိုလေစိုးရိမ်နေရပါလေခင်ဗျာ
ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ကိုဗစ်ကာလနှစ်သစ်ကူကျန်းမာရေးသံတိထံအကြောင်းပြောပြထားပါတယ်2021ခုနှစ်အတွက်ကျန်းမာရေးသံတိထံခြားရမှာကိုဗစ်ကမ္ဘာကပ်ရောဂါကြီးကြောင်းအရင်ပုံမှန်သံတိထံတွေနဲ့မလုံလောက်တော့ပဲပုံမှုအလေးထားစရာတွေရှိလာနေတယ်လို့ကျန်းမာရေးပညာရှင်တွေကဆိုပါတယ်ပါကြောင်အရင်နှစ်တွေလိုပုံမှန်သတိထံတွေမလုံလောက်တော့ပဲဘလို့အစ်စ်မျိုးတွေအလေးထားလှုပ်ဆောင်ဖို့လိုလာပါလေဒီကြောင်မြန်မာနိုင်ငံဆရာဝန်များအသင်းရဲ့အထူးယောဂါကူဆရာဝန်များအဖွဲ့ကဒေါက်တာမြင်းဦးကိုကျွန်တော်ဝင်းမင်းကမေးထားပါတယ
်ဟုတ်ကဲ့ဒေါက်တာမြင်းဦးခင်ဗျာကျွန်တော်တို့အခုနှစ်သစ်ကူ2021ကိုရောက်တော့မှာဖြစ်တဲ့အတွက်နှစ်သစ်မှာကျန်းမာရေးကောင်းအောင်တန်ဖိုးချန်ချလေးရှိပါတယ်ဆရာဒါပေမဲ့အရင်တုန်းကတော့ပုံမှန်ပေါ့နော်ကောင်းကောင်းစားမယ်လှုပ်ရှားမယ်နားမယ်အိပ်မယ်အစရှိသဖြင့်ပါဆရာရယ်အဓိကပြောခဲ့ကြပေမဲ့အခုလိုကိုဗစ်ကာလရောက်တဲ့အခါကျတော့အရင်ပုံမှန်ဒီကျန်းမာရေးတန်ဖိုးချန်လေးတစုံတရာအပြောင်းလဲရှိမလားပေါ့အပြောင်းလဲရှိမယ်ဆိုလို့ရှင်လဲဘယ်လိုမျိုးအဓိကထားလို့ဆောင်တင်တာကိုစရှင်းပြပေးပါလားဆရာရယ
်နှစ်သက်ကူတိုင်းနှစ်သက်ကူတဲ့ခါတိုင်း Happy New Year အပြင်ငါတို့အရင်နှစ်တော့အကျင့်မကောင်းတာတွေတို့မို့ရှင်ငါတို့မလုပ်ခဲ့တာတွေဒီနှစ်သက်ကူမှာနောက်တဲ့နှစ်2020တစ်ချဲမှာဘာတွေလုပ်ကြမလဲဆိုတော့ထူးခြားတာက2020တခုလုံးကြီးကကိုဗစ်နဲ့သွားခဲ့ကြရတာဟုတ်ဘာကြတော့အများစုကတော့ကျန်းမာရေးအတွက်ကိုဗစ်ကြီးပျောက်ဖို့အတွက်ကိုကဘယ်လိုလုပ်ကြမလဲဆိုတဲ့အနေအထားမျိုးတွေဖြစ်ဖို့လိုတာပေါ့နော် ဒါပေမဲ့ကျွန်တော်တို့ဒီစစ်တမ်းတွေလိုက်ကြည့်လိုက်တဲ့အခါကျတော့ဒီတန်ဋိဌာန်တွေချပြီးတော့အောင်မြင်လို့နေတဲ့လူတွေရှိရခိုင်တယ်လို့ပဲရှိတယ်ဆိုတာမျိုးတို့ကဘာမှမတန်းနေရှိတယ်
တော်တော်နေတာပါဆရာနော
်နေတော့တော့ကိုနေတာ90နေရခိုင်တော့ကမလုပ်ကြအဲ့တော့ဒါကိုကျွန်တော်တို့ကကြော်လွှားပြီးတော့ဘောနော်ကိုဗစ်ကာလလည်းဖြစ်နေတဲ့အခါကျတော့လူတွေအကူအညီတော့ရှိရခိုင်တော့ပဲအောင်မြင်တယ်ဆိုတဲ့အကြောင်းကတော့ဆိုပါတော့ရှေ့နေ့ကျရင်ငါဆေးလိဖြတ်မယ်ငါဝိတ်ကိုပေါင်30လောက်ချမယ်ဆိုတာမျိုးတော့ပထမပိုင်းတော့စားချောတော့မလုပ်နိုင်ဘူးပေါ့အဲ့ဒါတွေကဘာလဲဆိုတန်ဋိဌာန်ဆိုတဲ့အတိုင်းဆုံးဖြတ်ချင်ဒီဇိုင်းမှမှလုပ်ရမှာလေတော့ဒီဇိုင်းမှမှလုပ်ဖို့အတွက်ကကျွန်တော်အရင်ဆုံးနံပါတ်1တိကျတဲ့တန်ဋိဌာန်ချဖို့လိုတာပေါ့နံပါတ်2ကဒါကိုတိုင်းထွာလို့ရမယ်နောက်တစ်ခုမှဒါကိုတကယ်ပဲပန်းနိုင်အဲ့ဒါပေါ့တော့ကိုယ်နေတဲ့သုံးတာမယ်နောက်ကအချိန်ကာလသတ်မှတ်ချက်ပေါ့နော်ငါပဲကာလမှာအဥမာပြောရရင်တော့ဗျာငါလေ့ကျင့်ခန်းလုပ်တော့မယ်ဆိုလို့ရှိရင်ဟုတ်ပြီလေ့ကျင့်ခန်းကိုငါတပတ်ကို3ရက်စတဲ့တစ်နေ့ကိုအနည်းဆုံးမိနစ်30လုပ်မယ်အဲ့လိုမျိုးတွေတန်ဋိဌာန်ဆိုတာကဟိုသတ်သတ်မှတ်မှတ်ကလေးလုပ်ပေးမှာပေါ့နော်ဒါမှမဟုတ်နည်းနည်းသေးသေးလေးလုပ်နိုင်တာကအစားအောင်ပွဲလို့သတ်မှတ်တာပေါ့ဒါဆိုထပ်တလဲ restart လုပ်ရတာပေါ့နော်ကွန်ပျူတာ restart လုပ်တော့လို့ပြန်ပြန်လုပ်နေတာကိုကလည်းဒါတန်ဋိဌာန်ချမှတ်တဲ့အချိန်လုပ်တာအဲ့တော့ကျွန်တော်က diary လေးတစ်ခုဆွဲရတော့မှာပေါ့နော်ငါပြောထားတဲ့အချိန်လုပ်နိုင်ရင်လားတို့မို့ရှင်လဲကိုနဲ့အရင်ဒီဆုံးလို့ဖွင့်ပြောမှာငါကတော့ဒီနှစ်မှာဒါရအောင်လုပ်မယ်ဟေ့ဆိုတာမျိုးစိတ်တူကိုယ်တူကိုပြောတာအဲ့ဒီလိုပြန်ပြီးတော့ကိုယ်ကို3ပေးနေပါဘာလုပ်နိုင်လဲမလုပ်နိုင်ဘူးပေါ့နော်အဲ့လိုလေးတွေ
ဟုတ်ကဲ့ဆရာကြီးဒီနေ့မှာကိုဗစ်ကာလမှာခုနက
အများစုကတော့ဒီကိုဗစ်ကာလမှာမိမိကိုယ်ကိုမိမိဘယ်လိုဖြူဆိုင်မလဲပေါ့အဲ့ဆိုယောဂါတွေကအခုဒီလောက်ထိကိုထိန်းထားပြီ2021ခုလုံးထဲမှာအရှုကြလဲကာကွယ်ဆေးလို့ပြောတာကာကွယ်ဆေးဆိုတာသူများအထိုးပေးမှရမှာလေအဲ့ဒါမျိုးသတိချန်ချမယ်အစားမိမိကိုယ်ကလည်းဘလို့ပြုတ်မှုနေထိုင်မလဲပေါ့ self care ကိုယ့်ကိုဘလို့ view site မလဲ master data အစားလက်နဲ့မကိုင်းတော့ဘူးလားအဲ့လိုမျိုးတွေအဲ့တော့ကျွန်တော်ကတော်တော်များများကကိုဗစ်ကာလမှာအိမ်တွင်းအောင်းနေကြတယ် social distancing လို့ခေါ်တဲ့လူနဲ့မတွေ့ရမသွားရပေါ့နော်အဲ့တော့ဒူးဒူးချင်းရုပ်ပိုင်းအားဖြင့်ဟွာနေရတယ်ဒါပေမဲ့စိတ်ပိုင်းအားဖြင့်တော့တော်တော်ရှင်လူမှုရေးပိုင်းတော့ connect ဖြစ်နေရမှာတကယ်တော့ထိတ်တွေ့ချိတ်ဆက်နေရမှာအဲ့တော့ကိုယ့်အိမ်မှာပဲဖြစ်ဖြစ်သူတို့နဲ့တယ်လီဖုန်းတို့ပါတို့ဗီဒီယိုနဲ့ Viber တို့နောက်ခါကျ delivery နဲ့ပို့တာတို့အဲ့လိုမျိုးတွေပေါ်လာတာပေါ့နော်အဲ့တော့အဲ့ဒါတွေကလည်းတစ်ခါခါကျရင်တယ်လီဖုန်းပို့တာရယ် TV ကြည့်တာရယ်ဗီဒီယိုအခွေကြည့်တာရယ်အဲ့ဒီအရာတွေကစိတ်ဖိစီးမှုတွေပိုဖြစ်လာဆွဲလန်းမှုတွေဖြစ်လာတော့ကျမရဲ့မှာထိခိုက်ပြန်ရောအဲ့ကျွန်တော် screen time ကို short မယ်လို့ပြောလိုက်အဲ့တော့တစ်ခါထိုင်နေတယ်လို့ပြောကြတယ်ထိုင်နေပြန်တော့လေလှုပ်ရှားမှုကမရှိဘူးထိုင်တာများလေလေသူတွေကအိုင်မယ်လှုပ်ရှားမှုနည်းလေလေကြွက်သားတွေကညောင်းမယ်သူလက်ပတ်မှုတွေနှေးမယ်ဆိုတာဖြစ်လာတဲ့ခါကျတော့ကျမကြီးနဲ့ပတ်သက်လို့သာလိမ့်ချန်ချရင်တော့ကိုယ်လည်းလှုပ်ရှားလုပ်ကြမယ်။အဲ့ဒါအပြင်နဲ့ထွက်လို့မရပြန်ဘူးဗျ။ဒါအိမ်တွင်ကျွန်တော်တို့ဘယ်လိုလှုပ်ရှားမလဲပေါ့နော်။ပက်လက်အိပ်ပြီးတော့ကြောက်တွေခတ်ပါလား။သူကတော့တနေ့ကအလုပ်လုပ်နေရလို့နေ့လည်စာစားချိန်မှာ15မိနစ်ကိုဒီထဲမှာပဲတပတ်လည်အောင်ရှောင်းမယ်။တော့ကိုယ်လည်းလှုပ်ရှားလေ့ကျင့်ခန်းဥကောင်းလေ့ကျင့်ခန်းလက်လေ့ကျင့်ခန်းဒါမျိုးလေးကျွန်တော်တို့အိမ်တွင်မှာလှုပ်သွားနိုင်တဲ့လှုပ်ရှားမှုလေးတွေပေါ့
။ဟုတ်ကဲ့ဆရာကြီးနောက်ထပ်ရော
စားတော့တွေကတော့တွေ့ရစားရတာပေါ့နော်။အလူကျော်အထုပ်တွေဖောက်စားတာပေါ့။အဲ့လိုတွေစားစားနေတဲ့ခါကျတော့လေမဖြစ်ပြန်ဘူး။အဲ့တော့ကိုယ်တိုင်ချက်မယ်ခင်းသီးရွက်ဝယ်မယ်ငါတပတ်မှာအနည်းဆုံးတို့စရာနှစ်ပကံစားမယ်တို့သုံးပကံစားမယ်တို့စရာထဲမှာအသီးပေါင်းစုံပါမယ်အရွက်ပေါင်းစုံပါမယ်အဲ့လိုမျိုးတွေအသီးအနှံပိုင်းနဲ့ပြောင်းရမှာပေါ့နော်ငါးတွေပါမယ်အဲ့တော့တနေ့အတွက်ဒါယာကြီးလေးဆွဲထားရမယ်ဆိုတဲ့ပုံစံမျိုးပေါ့နောက်ကကိုယ်အိမ်ငယ်တဲ့အချိန်ဘယ်လောက်ရှိလဲကိုယ့်ကိုပတ်ရမယ်ဗျအိမ်ငယ်သွားတယ်နှုံသွားတယ်ဆိုတာတွေကလည်း energy ပေါ့နော်စွမ်းအင်တွေညော့တော့အဲ့တော့အဲ့ချိန်တတ်မှာတော့မယ်အခွန်အားရောက်တော့အနည်းဆုံးငါတော့အိပ်ဖို့ဖြစ်မယ်အခုဒီကိုဗစ်ကာလမှာလူတွေအိပ်ချိန်အများနည်းသွားတယ်အဲ့တော့ရေသောက်နေလို့ရှိရင်လည်းတက်တဲ့ခန်းလျှောက်ပြီးတော့လူတွေကနှုံးတာပေါ့အဲ့တော့ငါတနေ့ဦးတော့ပုံမှန်အဖြစ်ရေနှစ်ပလင်းတောက်မယ်လို့တော့အဲ့လိုမျိုးကနေကျွန်တော်လမ်းဆန်းတယ်တော့ကျန်းမာရေးနဲ့ပတ်သက်တဲ့တိုင်းခံတွေကတော့အမျိုးမျိုးရှိနေတာပေါ့နော်ခုနကအဝတ်တော်မှာဆိုလို့ဝိတ်ချမှာဒါပေမဲ့ဆွတ်ဆက်ပြီးတော့ငါတလာအတွင်းမှာပေါင်30ကျမယ်ဆိုပြီးအသင်းအံလုတ်ပြန်တော့လဲတဘာဝမကြောက်ဘူးဗျာအောင်စပြီးတော့ကျွန်တော်လုတ်တဲ့ကငါလုံနိုင်ရဲ့လားဆိုတာကိုစတွေ့မယ်နည်းနည်းလေးကစလုံမယ်ယုံနေလေးနဲ့အပြေးပြန်လို့ပေါ့ဗျာဇွဲရှိတဲ့လူကလေးဖြစ်ပေါ်ဆိုရင်နိုင်ပါပဲအဲ့တော့တဏိဌာန်ဆိုတာရေရှည်ကြီးသွားမှလीပြီးတော့ဆစ်လေးဖြတ်မယ်ဆိုတဲ့လူတွေကခဏခဏဆစ်လေးတွေဖြတ်ကြတယ်ခုနမဖြစ်နိုင်တဲ့ဟာတွေပေါ့နော်အဲ့တော့2021ထဲမှာဒါတွေငါဖြစ်နိုင်တာကကိုယ်ကျမ်းမာရေးအတွက်ဆိုတော့လုံးဝဖြတ်တော့အကောင်းဆုံးဒါပေမဲ့ဒါတွေကမရနိုင်တဲ့ဟိုတဏိဌာန်တွေဖြစ်နေတယ်အဲ့ဒါမှမဟုတ်ရနိုင်တဲ့တဏိဌာန်ကိုစလုပ်မယ်အရင်10လေးတောက်ရင်ငါ9လေးပဲတောက်တော့မယ်တို့မို့ရှင်လဲငါတဏိကိုအလေး20ရနိုင်ငါဒီတဏိအတွင်းမှာတဏိ2လေးပဲတောက်မယ်ကွာဆိုတာမျိုးပေါ့နော်အဲ့တော့ဒီထဲမှာကျွန်တော်အကုန်လုံးကိုတဏိဌာန်ချရမယ်လို့မဟုတ်ဘူးအနည်းဆုံးတစ်ခုပဲဖြစ်ဖြစ်စာစာရင်းနဲ့ဒါတဏိလုံးတော့ပါသွားမယ်အဲ့ထဲမှာကိုယ်မစားတော့ကွာဆိုတာမျိုးတွေပေါ့နော
်ဟုတ်ကဲ့ဆရာကြီးဒီနေရာမှာကိုဗစ်ကာလမှာခုနကလှုပ်ရှားမှုနည်းတဲ့အပြင်အပြင်မထွက်ရတဲ့အတွက်လည်းပုံမှန်ဆက်သွယ်မှုတွေမရတဲ့အတွက်ပေါ့နော်။နောက်ယောဂကုခံမှာဆိုရင်ဒါစိတ်ဖိစီးမှုတော်တော်များတယ်။အတွက်ကဘယ်လိုအကြံပေးချင်လဲ
။စိတ်ပိုင်းဆိုင်ရာအများစုကတော့တရားထိုင်ပါ။တကယ်တမ်းကတော့ကိုယ်အရင်တော့ကကြည်နူးခဲ့ရတာလေးကိုပြန်လဲသတိရတာလေဒါစိတ်တည်နေတာပဲ။စိတ်ပိုင်းဆိုင်ကပန်လဲအပန်းပြေတာ။အခုလူတွေကခီးမထွက်ရဘူးဗျာ။ ဘာကျွေးတော်တွေဟိုထွက်ပေါ်လာတာပေါ့နော်ဒီကနေပြီးတော့ကျွန်တော်တို့အာဖရိကသွားကြည့်မယ်ဒီလိုရှောက်ကြည့်ရတယ်မဟုတ်တော့ခင်ဗျသူ့မျိုးအကြောင်းတွေကိုလိုက်ဖတ်မယ်ဆိုတာဘုသူတာလည်းအများကြီးရတာပေါ့နော်ခုနတရားထိုင်တာလည်းလုပ်လို့ရပါတယ်အဲ့ဒီကနေမှအင်းတွေမှာတစ်ပင်လေးတွေဆိုတော့ကျွန်တော်တို့တစ်ခွာပင်လေးတွေစိုက်ပြီးတော့ရေလောင်းပြီးတော့အညောင်လေးတွေထွက်လာပြီလားအဲတစ်ပင်လေးနေ့စဉ်နေ့စဉ်ကျွန်တော်တို့ကြည့်နေရပြန်ဒါစိတ်အာရုံတော့နော် concentration လို့ခေါ်တယ်တမာရီအားကောင်းလာတာ
ဟုတ်ကဲ့ဆယ်နောက်ထပ်ရောဒီ covid ကာလမှာ
တော်တော်များများကအခုပြဿနာတက်နေတာကဆီအောင်ကြီးတွေနဲ့ပြလို့မရဘူးပါရဂိုနဲ့ပြလို့မရဆိုတော့သွားတွေကိုလည်းစေကန်းနေဆိုဒီ covid ရှိတော့နှိုက်ရမှာဆရာကြီးလည်းကြောက်တယ်ပိတ်တယ်သွားမယ်လို့ဒုက္ခရောက်တဲ့ခါကျကိုယ့်ကိုယ်သွားဖို့ဘယ်လိုဘူးဆိုင်မလဲဟုတ်ကဲ့တော့သွားကိုကျိုးနေတိုးပေးရတာမျိုးတွေဒီတစ်ခေါက်မှငါသွားစနဲ့ကြိမ်တိုက်မယ်အဲ့တော့နောက်တော့နည်းနည်းတိုးရင်တိုးမယ်တော့အဲ့ဒီတိုင်းပဲသွားနေတစ်နှစ်လုံးသွားဖို့အရေးကြီးတာဟုတ်အဲ့ဒီဒါယာဒီနေကျွန်တော်လုတ်သွားမယ်ဆိုရင်တော့ဒီနှစ်တစ်ခုအဋိဌာန်လေးဟာကိုဗစ်ကာလဘီမဲ့လဲကျန်းမာရေးအပိုင်းကနေကျသွားနိုင်တယ်လို့ကျွန်တော်ယူဆပါတယ်ဗျာ
ဟုတ်ကဲ့ကျေးဇူးများတင်ပါတယ
်ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကြိုဆိုပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါဖီဘာဝိုင်းတို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ကိုလာကြပျောက်ဆုံးနေတဲ့ကြောက်တော်မျိုးနဲ့တင်းမကြီးရွာသား78ဦးကိစ္စကိုမြောက်ဦးခရိုင်ရဲစခန်းမှာစစ်ဆေးသွားမှာဖြစ်ပါတဲ့ကချင်ပြည်နယ်ရှိတိုင်းသားပါတီတွေကကိုယ်စားလှယ်တွေနဲ့ဒေါက်တာအောင်မွန်းညိုဦးဆောင်တဲ့ NLD ပါတီကကိုယ်စားလှယ်တို့2021ခုနှစ်နိစံပိုင်းမှာတွဲဆုံသွားမှာဆိုတာနဲ့တိုက်ပွဲတွေရပ်တန့်နေပေမဲ့ရခိုင်စစ်ဆောင်ဒုက္ခသည်တွေနေရပြန်ဖို့အခက်အခဲရှိနေတဲ့အကြောင်းတွေကိုကြားကြားရမှာပါရှင်
ကျမကနန်းဟောင်းပါရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်ကြောက်တော်မြို့နယ်တင်းမကျေးရွာကကျေးရွာသား78ဦးကိုလကျော်ကြာပျောက်ဆုံးနေတဲ့ကိစ္စကိုမြောက်ဦးခရိုင်ရဲစခန်းမှာစစ်ဆေးဖို့အတွက်မိသားစုဝင်တွေကိုအကြောင်းကြားလာတယ်လို့သိရပါဗျ။အဲ့ဒီစစ်ဆေးမှုကိုဒီဇင်ဘာလ29ရက်နေ့မှာပြုလုပ်ဖို့အတွက်ပျောက်ဆုံးသူတွေရဲ့မိသားစုဝင်တွေကိုတက်ဆိုင်ရာကအကြောင်းကြားလာတဲ့အတွက်မိသားစုဝင်တွေမြောက်ဦးခရိုင်ရဲစခန်းကိုသွားဖို့စီစဉ်နေကြပေမဲ့တချို့မိသားစုဝင်တွေကလည်းရဲစခန်းကိုသွားဖို့စိုးရိမ်နေကြတယ်လို့တင်းမကျေးရွာသားတွေကပြောပါတယ်ဒီနှစ်မတ်လဒုတိယအပတ်ကတင်းမရွာသားဦးအောင်ညွန့်ဦးထွန်းဝင်းမောင်အပါဝင်စုစုပေါင်း78ဦးကိုအစိုးရစစ်တပ်ကနေအိမ်တွေကနေဖမ်းဆီးသွားပြီးအခုချိန်ထိအဆက်အသွယ်မရဘဲပျောက်ဆုံးနေတာဖြစ်ပါတယ်ပျောက်ဆုံးနေသူတွေနဲ့ပတ်သက်ပြီးဒီဇင်ဘာလ8ရက်နေ့ကကြောက်တော်မြို့မှာရဲစခန်းမှာမိသားစုဝင်တွေကအမှုဖွင့်တိုင်ကြားခဲ့ပေမဲ့ရဲစခန်းတာဝန်ရှိသူတွေကမိသားစုဝင်တွေကိုချင်းချောက်မှုတွေပြုလုပ်ခဲ့တယ်လို့ကာယကံရှင်တွေကဆိုပါတယ်
၂၀၂၀ရွေးကောက်ပွဲမှာအနိုင်ရရှိစားတဲ့ကချင်ပြည်နယ်ကတိုင်းသားပါတီကကိုယ်စားလှယ်တွေနဲ့တောက်သားအောင်မွန်းညူဦးဆောင်တဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကကိုယ်စားလှယ်တို့၂၀၂၁နှစ်စံပိုင်းမှာတွေ့ဆုံမယ်လို့ကချင်တိုင်းသားပါတီခေါင်းဆောင်တွေကပြောပါတယ်NLD ကိုယ်စားလှယ်သူနဲ့တွေ့ဆုံမဲ့ကိစ္စနဲ့ပတ်သက်ပြီးဆွေးနွေးပွဲမှာတင်ပြဆွေးနွေးမဲ့အကြောင်းအရာတွေကိုစီစဉ်ပါလကုံမှာပြုလုပ်မဲ့ပါတီရဲ့ဗဟိုလူမှုဆောင်စည်းဝေးမှာလည်းအတိပြုချက်ရယူသွားမယ်လို့ GSPP ဒုဥက္ကဋ္ဌနဲ့ဥက္ကွန်ကောင်အောင်ခန်းကပြောပါတယ်စီစီစည်းဝေးမှာတင်ပြဆွေးနွေးမဲ့အချက်ကတော့1949ပင်လုံကိုလက်တွေ့အကောင့်ထဲပို့ဖို့နဲ့ပူပေါင်း6ပြည်နယ်အနေနဲ့ပဲနောင်နောင်တွေ့ဆုံမှုတွေကိုတွေ့ဆုံသွားဖို့ဆန္ဒရှိကြောင်းတင်ပြသွားဖို့ရှိတယ်လို့ဥက္ကွန်ကောင်အောင်ခန်းကပြောပါတယ်ဒီတွေ့ဆုံဆွေးနွေးရေးဖွဲ့ကို NLD ဘက်ကဒေါက်တာအောင်မွေးညိုကဦးဆောင်မှာဖြစ်ပြီးဒေါက်နန်းခင်ထွေးမြင့်နဲ့ဦးအင်ထုံးခန်းတော်ဆန်တို့ပါဝင်ပါတယ
်။ရှမ်းပြည်မြောက်ပိုင်းတန်ရန်မြို့နယ်ကြောင်မီတွေတူးဖော်တဲ့ရွာကရွာသား၃ယောက်ကိုဒေသတွင်းလက်နက်ကင်ပြည်သူစစ်တပ်ဖွဲ့ကဖမ်းဆီးသွားရမှာခဏိအထိပြန်မလွတ်ပေးသေးတဲ့အတွက်မိသားစုဝင်တွေကစိုးရိမ်နေကြပါတယ်။နောက်ဟုတ်အုပ်စုတက်ကလက်ကျေးရွာသားလုံနာလျင်လုံဆိုင်ပီနဲ့စိုက်ဆံလူတို့ကိုဒီဇင်ဘာလ15ရက်နေ့ကတည်းကမင်းဟပြည်သူစစ်တပ်ဖွဲ့ကနေဖမ်းဆီးသွားခဲ့တာပါ။ကြောင်မီတွေတူးဖော်မှုနဲ့ပတ်သက်ဆက်နွယ်နေတဲ့ပြည်သူစစ်တပ်ဖွဲ့နဲ့ရွာသားတွေညှိနှိုင်းလို့မရတဲ့အဆုံးအခုလိုရွာသားတွေကိုဖမ်းဆီးသွားတာဖြစ်ကြောင်းအဖမ်းခံရသူတွေရဲ့မိသားစုဝင်တွေကပြောပါတယ်။နောက်ဟုတ်အုပ်စုတက်ကလက်ရွာမှာနေအိမ်90ခန်း၈၀၀မှာနေအိမ်ခြံဝင်းအကြီးသေးလိုက်တအိမ်ကိုချက်သိန်း150ကနေချက်သိန်း300အထိကုမ္ပဏီကပေးတဲ့ရော့ကျေးကိုလက်ခံပြီးအိမ်ခြေ20ခန့်ကနေရက်ကနေပြောင်းရွှေ့သွားကြပြီဖြစ်ပေမဲ့ကျန်တဲ့နေအိမ်30လောက်ကတော့မပြောင်းရွှေ့နိုင်သေးပါဘူး
ကရင်ပြည်နယ်ဖားဖုံခရိုင် KNU တပ်မ9မှာတပ်မတော်ဘက်ကလမ်းဖော်လုပ်တဲ့ကိစ္စနဲ့တပ်မတော်စစ်ကမ်းတွေပြန်လည်ရုပ်သိမ်းဖို့အတွက်ဒီဇင်ဘာလ30ရက်နေ့မှာဒေသခံ1000ကျော်ကနေဆန္ဒထုတ်ပေါ်ပါတယ်။နိုင်ငံရေးအာမခံချက်မရှိသေးတဲ့အချိန်မှာဖွံ့ဖြိုးရေးအမိခံလမ်းဖော်လုပ်ပြီးနိုင်ငံစိုးမိုးရေးနဲ့စစ်ရေးပြင်ဆင်မှုတွင်ဆောင်ရွက်နေတာကြောင့်တပ်စခန်းပြန်ရုပ်သိမ်းပွဲရေးအတွက်တောင်းဆိုတာဖြစ်တယ်လို့ဆန္ဒဖော်ထုတ်ရမှာပါဝင်တူတူဖြစ်တဲ့စောဘလူတူမူကပြောပါတယ်။ဒါပြင်ကာလန်ဝင်ရောက်ဖွားလို့တဲ့ကိစ္စနဲ့ပတ်သက်ပြီး KNU ကရင်မျိုးသားစည်းရုံးနေနဲ့ပြက်ပြက်တတ်တာကင်တွယ်ဆောင်ရွက်ပေးဖို့ကိုလည်းဆန္ဒထုတ်ဖို့ပွဲမှာတည်ရခန့်တွေကတောင်းဆိုထားပါတယ်။ဆန္ဒထုတ်ဖို့ပွဲကိုဖာဖုံခရိုင်တွင်းရှိနေရာ၃နေရာခွဲပြီးဆန္ဒထုတ်ဖို့သလိုတည်ရအုပ်စုဆက်နေစုကတည်ရခန့်တွေပါဝင်ပါတယ်။2020ခုနှစ်တွင်သမတော်သက်စခန်းပြန်ရုပ်သိမ်းဖို့ကိစ္စနဲ့ပတ်သက်ပြီးဖာဖုံတည်ရခန့်လူထောင်နဲ့ချီဆန္ဒထုတ်ဖို့တာ၃ကြိမ်ရှိနေပြီလို့လည်းသိရပါတယ်။
မွန်လငယ်ရီအနေနဲ့ကိုကျမကိုဖန်တီးရဲ့အတွက်တိုက်ပွဲဝင်နေတဲ့မွန်ပြစ်သက်ပါတီ NMSP နဲ့မွန်မြင့်ညွတ်ရေးပါတီ MUP တို့မှတမိုင်းပေးတာဝန်အရာဝင်ရောက်တာဝန်ထမ်းဆောင်ကြဖို့နဲ့အသက်18နှစ်ပြည့်သူတိုင်းစစ်ပညာသင်ကြားပြီးမွန်အမျိုးသားလွတ်မြောက်ရေးတပ်မတော်တို့ဝင်ရောက်အမှုထမ်းဖို့ဒီဇင်ဘာလ28ရက်နေ့မှာကြာရောက်တဲ့ကိုကျိန်မြောက်မွန်လငယ်များနေ့မှာကြေညာချက်ထုတ်ပြန်လိုက်ပါတယ်လူငယ်တွေအနေနဲ့နိုင်ငံရေးနဲ့အမျိုးသားရေးမှာထဲထဲဝင်ဝင်ပါဝင်ပြီးလက်တွေ့နိုင်ငံရေးကိုတင်ယူလေ့လာခြင်းဖြင့်ခေါင်းဆောင်မှုအရေးချင်းပြေဝါရေးအတွက်မိမိကိုယ်ကိုပြုစုပြောထောင်ကြဖို့ကိုကြိမ်မြောင်မွန်လူငယ်များနေ့တို့မွန်ညင်ညွတ်ရေးပါတီကပေးပို့တော်တဝန်လွှာမှာရေးသားဖော်ပြထားပါတယ်ကိုကြိမ်မြောင်မွန်လူငယ်များနေ့အခမ်းအနားကိုကိုပြစ်ကာလကျမ်းမာရေးစည်းကမ်းချက်နဲ့အညီတဘာပတိအဖွဲ့နဲ့အခမ်းအနားမှုတို့ကရေးမြုံနယ်မှာဒီဇင်ဘာလ28ရက်နေ့နက်9နာရီအချိန်ကစပြီးမွန်ညွတ်ဖိုရမ် MYF Facebook Online Live Streaming အစီအစဉ်နဲ့အခမ်းအနားကျင်းပခဲ့ပါတယ်
ခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်မှာအေးအေးရခိုင်လက်နက်ကိုင်အဖွဲ့နဲ့မြန်မာစစ်တပ်တို့အကြားတိုက်ပွဲတွေရပ်တန့်နေပေမဲ့ရခိုင်စစ်ဆောင်ဒုက္ခသည်တွေနေရပြန်ဖို့အခက်အခဲရှိနေတယ်လို့ထောက်ပံ့မှုတွေအချိန်မီမရောက်လာလို့စားတောက်ရေးမှလည်းအခက်အခဲကြုံနေရဆဲဖြစ်တဲ့အကြောင်းကိုတော့မောင်အေးကနေစူးစီးတင်ဆက်ပေးထားပါတယ်
ရခိုင်ပြည်နယ်မှာအေရခိုင်လမ်းနံကရအဖွဲ့နဲ့မြန်မာစစ်တပ်အကြားနှစ်နိုင်နှိမ့်ပါကြဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်သိမ်းနှံရှိတဲ့ရခိုင်ပြည်သူတွေနေရာဆန့်ခွာခဲ့ရပါတယ်ရခိုင်ပြည်နယ်ပူးတိတော်မြို့နယ်ရန်အောင်ပြန်ဒုက္ခသည်စခန်းမှာခိုလုံနေတဲ့နရုံတော်ကြေးရွာသားကိုမောဝင်းကသူတို့နေရာပြန်ဖို့အခက်အခဲရှိတဲ့အကြောင်းကိုရခိုင်ဘာသာနဲ့အခုလိုပြောပါတယ်
ကိုရွာမှာတော့လုံးဝတယောက်မှမရှိတော့ဘူးကျွန်တော်တို့ပြန်လို့မရတော့ဘူးပြန်ရင်လည်းအဲ့ဒီကလက်နက်နဲ့ပြစ်တယ်ပြန်လို့မရဘူးကျွန်တော်တို့ကတိတ်ပြန်ရှင်တယ်ဒါပေမဲ့ပြန်လို့မရတော့ဘူးဒီနေရာမှာလည်းအကြတဲ့နေမနေရှင်ဘူးမနေရှင်ပေမဲ့ပြန်မရတဲ့အတွက်နေရတယ်သုံးစိတဖုံဖျားမှာလည်းထိုင်လို့ရှိတယ်နှုံယုံတောင်မှာလည်းရှိတယ်ကျွန်တော်တို့ရွာမှာလည်းထိုင်လို့ရှိတယ်စစ်တပ်ကမိုင်းအန်တီလေးရှိတယ်အဲ့ဒါတွေကိုလည်းကြောက်တယ်ဒါကြောင့်မပြန်ရတာပါ
ရန်အောင်ပြန်စခန်းမှာမြို့နယ်တာဝန်ရှိသူတွေကဒုက္ခသည်300ကျော်တော့တနေ့လူတူဦးကိုဆန်နို့စီဘူးနှလုံးလုံးနဲ့14ရက်စာထောက်ပံ့ထားပြီးတခြားထောက်ပံ့မှုတွေမရရှိဘူးလို့ဆိုပါတယ်။စိုက်တွေမြို့လာယုံဝန်ဖုံးကြီးကျောင်းမှာခေလုံနေတဲ့ပုံနှကျွမ်းမြို့နယ်ကျောက်ဆိုင်ကြီးရွာသူဒွါအေးမကသူတို့ရွာမပြန်ရေးတဲ့အကြောင်းကိုအခုလိုပြောပါတယ်
။ဘိုးလဲလာဘိုးဖန်ဘုဇာကကိုကသာမကြေးလာခင်ရလို့ဘုရားမှာကလည်းနစ်ကြီးလာခင်ပါလေ။မှားလို့ဒီကမှာနားစားလို့ပြိပယ်။အမအကျောင်းမှာလည်းသူကကြီးရတယ်လို့ဒုက္ခလို့ကြားရောကျောင်းမှာပါ။လာတဲ့ကတည်းကလာပါဘူးလို့ပြောပါကဘူးခုမင်းမအူရလဲခါတိစလုံးဝပဲပြဲလာပါတာခုမင်းပါ
ရခိုင်ပြည်နယ်မှာနိုဝင်ဘာလဒုတိယပတ်ကစပြီးတိုက်ပွဲတွေရပ်တန့်နေပေမဲ့အခုအခါအစိုးရစိုက်တပ်ကလာနာနဲ့ရိခါတွေဖြစ်တန့်နေတဲ့အတော့တိုက်ပွဲတွေပြင်လည်ဖြစ်လာမှာကိုဒေသခံတွေစိုးရိမ်နေကြပါတယ်ဒုက္ခသည်လေးထောက်တရာကျော်ရှိတဲ့ကြောက်တော်မြို့နယ်ညောက်ချောက်စခန်းမှာစားသောက်ရတော့အခကြုံနေရတဲ့အကြောင်းကိုစခန်းတာဝန်ခံကိုခိုင်မျိုးအောင်ကရခိုင်ဘာသာနဲ့အခုလိုပြောပါတယ်ရှင
်းရတာကကျွန်တော်တို့ဒီ
အစိုးရကကျွန်တော်တို့ကိုစံထောက်ပံ့မှုလုပ်ပေးမယ်သူတို့တတ်မှတ်ထားရဲ့ရက်အတွင်းအချိန်မီမပူနိုင်ဘူးဂျာမာလဲကွာဟာချက်တွေရှိရဲလာခွဲလောက်ဂျာမာကွာဟာချက်ရှိရဲဒီလမှာ30ရက်နေကုန်ရင်နောက်တစ်လ30ရက်မကုန်ပြီပို့ပေးရမှာဖြစ်ပေမဲ့သူတို့ကမပို့ဘူးပြီးတော့ကျွန်တော်တို့မှာကလူကြီးကလည်းများတယ်တခြားလူရှင်တွေကလည်းမရောက်နိုင်ဘူး
လာရှိအချိန်တွေမှာတိုက်ပွဲတွေရပ်တန့်နေတဲ့တော့တချို့ဒုက္ခသည်တွေနေရက်တွေကိုယာယီပြင်နေကြပြီးတချို့ကလည်းနေရက်ပြင်ရင်လုံခြုံရေးနဲ့မြေမြောက်မိုက်အန်တွေကိုစိုးရိမ်ရတဲ့တော့နေရက်မပြန်နိုင်သေးတယ်လို့တချို့ဒုက္ခသည်စခန်းတွေမှာလည်းစားဝဲနေရက်အပအဝင်အခက်အမျိုးစုံနဲ့ကြုံနေကြရပါတယ်
ဆက်ပြီးတော့2020အထွေထွေရွေးကောက်ပွဲမှာအနိုင်ရရှိခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကနောက်အနာဂတ်မြန်မာနိုင်ငံအတွက်ရှေ့ရှုရမည့်ပြည်အောင်စုအရေးကိစ္စဆိုတဲ့ခေါင်းစဉ်နဲ့ တိုင်းသားနိုင်ငံရေးပါတီ48ခုထံကိုစာပေးပို့ခဲ့ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးချင်းနိုင်ငံရေးပါတီတွေကဘလို့သဘောထားတွေရှိနေပါသလဲအကြောင်းဆုံးကိုတော့ကိုရောဘတ်ကစူးစီးထားပြီးနိုင်ငံရေးကတင်ဆက်ပေးထားပါတယ်
အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီရဲ့နောက်အနာဂတ်ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုပေါ်ဆောင်ရေးဖိတ်ခေါ်တဲ့အပေါ်မှာပေလုံစာချုပ်ကိုအခြေခံပြီးလက်ဆွဲပူးပေါင်းဆောင်ရွက်ဖို့အစဉ်သစ်ဖြစ်နေတယ်လို့ချင်းမျိုးသားဒီမိုကရေစီဖွဲ့ချုပ် CNLD ပါတီသွင်းမှုဆလိုင်းကျောက်ဝက်ထောင်ကပြောပါတယ
်။သူတို့ကဒီမိုကရေစီဖက်ဒရယ်တည်ဆောက်ရေးမှာပူးပေါင်းဆောင်ရွက်လိမ့်မယ်လို့မျှော်လင့်တယ်ဆိုပြီးတော့သူတို့စာပို့ထားတယ်လေ။အဲ့ဒီမှာကျွန်တော်ကတော့ကျွန်တော်တို့ရဲ့မဝါဒဖြစ်တဲ့ Federal Democracy တိဆောက်ရေးပေါ့အဲဒီဟာနဲ့ပတ်သက်ပြီးတော့ဒီလုံစာချုပ်ကိုချေခံပြီးတော့မြို့သားတန်းတူမှုနဲ့ Federal ကိုပိုင်တထန်ခွင့်အပေါ်မှာချေခံပြီးတော့ကျွန်တော်တို့ကတော့လက်တွဲပူးပေါင်းဆောင်ရွက
် NLD ပါတီကတော့မကြသေးခင်ရက်ပိုင်းကတိုင်းဒါပါတီစနဲ့ဥဆောင်တွေ့ဆုံဆွေးနွေးမှတ်သူတွေဖြစ် NLD ဘဟုကတောက်တာအောင်မိုးညိုဒေါ်နိုင်ခင်ထွေးမြင့်နဲ့ဦးအင်ထွန်းခါနော်ဆန်တို့သုံးဦးကိုရွေးချယ်ထားပြီးဖြစ်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ CNLD တွင်မှုဆလိုင်းကျဲဦးပစ်ထောင်ကအခုလိုသုံးသပ်ပါတယ
်သူတို့ကစာပို့ယုံတက်တဲ့အပြောတက်တဲ့မဟုတ်ဘဲနဲ့တကယ်ကိုသူရဲ့အစိုးရတစ်မှာဘယ်လိုပူပေါင်းဆောင်ရွက်မလဲဆိုတဲ့ဟာကိုတကယ်ကိုလက်တွေ့နဲ့သူတို့ဒီလိုနှိမ့်နိုင်ဆောင်ရွက်ဖို့ကိုပြင်ဆင်တွေ့ကြအောင်ဒါသူသဘောဆောင်တယ်ဒါအစဉ်တစဉ်ကိုတက်သွားတယ်လို့
ချင်းနိုင်ငံရေးပါတီတစ်ခုဖြစ်တဲ့ဆိုမီဒီမိုကရေစီဖက်ချုပ်ဆက်စီတီပါတီကတော့စီလုံးညညွတ်တဲ့တိုင်းသားလူမျိုးများမဟာမိတ် UNA အနေနဲ့ဒါကြောင်းပြန်သွားမယ်လို့လဲဆက်စီတီပါတီတွင်းမှုဦးကင်ကန်းလျံကဆိုပါတယ
်ဘူးတီတော့မရှိသေးပါဘူးဒါပေမဲ့ကျွန်တော်တို့ယူရင်နေနဲ့လို့တော့ယူရင်နဲ့သဘောထားပေါ်မှာမူတည်တယ်။ဆန်တော့ရဒါပေမဲ့သဘောတော့တူပါတယ်မဲ့ကျွန်တော်တို့ကဟိုမဟာမိတ်နဲ့လုံးလုံးတယ်ဆိုတော့လေကျွန်တော်တို့ယူရင်မှာပါတော့အားလုံ
းချင်းမျိုးသားဒီမိုကရေစီဖက်ချုပ် CNLD ပါတီဟာ2020ထွေထွေရွေးကောက်ပွဲမှာမဲဆန္ဒနိုင်မြေတက်တနေရဆက်စီတီပါတီဟာနနေရအသီးသီးအနိုင်ရရှိခဲ့တာဖြစ်ပါတယ်
ဆက်ပြီးတရင်ချင်းချုပ်ကိုနားဆင်ကြရမှာပါရှင
်ကိုလာကြော်ကြပျောက်ဆုံးနေတဲ့ရခိုင်ပြည်နယ်ကြောက်တော်မြို့နယ်တင်းမကျေးရွာကရွာသား18ဦးကိစ္စကိုမြက်ဦးခရိုင်ရဲစခန်းမှာစစ်ဆေးဖို့အတွက်မိသားစုဝင်တွေကိုအကြောင်းကြားလာပါတယ်ကချင်ပြည်နယ်ရှိတိုင်းနာပါတီတွေကကိုယ်စားလှယ်တွေနဲ့ဒေါက်တာအောင်မွန်းညိုဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကကိုယ်စားလှယ်တို့2021နှစ်စံပိုင်းမှာတွေ့ဆုံသွားမှာဖြစ်ပါတယ်
တော်ရရှိတွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။အခုဆက်ပြီးတရင်ချင်းချုပ်ကိုတင်ပြပေးပါပါ။နှစ်ထောင်21ခုနှစ်နှစ်သက်ကိုရောက်လာပါပြီ။ကမ္ဘာတစ်လုံးမှာနေထိုင်သူလူပေါင်း 9.8 ဘီလီယံအတွက်ကိုရိုနာဗိုင်းရပ်စ်ကာယောဂါထံကြောင့်ဒီနှစ်မှာတော့အရင်နှစ်တူလိုပျော်ပွဲရှင်ပွဲတွေလူမှုစုဝေးပွဲတွေနဲ့အားပါတဲ့အမကြိုဆိုနိုင်ကြပါဘူးမြန်မာပါဝင်နိုင်ငံတိုင်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုထိန်းချုပ်နိုင်ဖို့အတွက်အကန့်အသတ်တွေကိုချထားကြပါတယ်2021နှစ်တစ်ကိုပထမဆုံးကြိုဆိုတဲ့နိုင်ငံတွေထဲမှာပစိဖိတ်သမုဒ္ဒရာကကျွန်းနိုင်ငံကလေးတွေနဲ့အတူနယူးဇီလန်ဩစတြေးလျဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေပါဝင်ပါတယ်မကြာခင်မှာအမေရိကန်နိုင်ငံမှာနှစ်တစ်ကြာရောက်တော့မှာဖြစ်ပြီးနယူးယောက်ကသမိုင်းဝင် Times Square ကနှစ်သက်စုဝေးပြီးကောင့်တောင်းလုပ်တဲ့ပွဲအတွက်လဲလာရောက်စုဝေးမှုတွေမလုပ်ကြဘူးအတွက်တားမြစ်ထားပါတယ်။ထိုင်ဝမ်ရေလက်ကြားကနေအမေရိကန်စစ်သင်္ဘောကြီးနှစ်ဆင့်ဖြတ်တန်းမောင်းနေခဲ့တဲ့လောက်ရာဟာဒေသရင်းငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးကိုစွစွဝဝအနှောက်အယှက်ပေးရရောက်တယ်လို့တရုတ်နိုင်ငံကြီးဝန်ကြီးဌာနပြောခွင့်ရကအချက်တပြင်းနဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဒါဟာဒီလအတွင်းအမေရိကန်ကဒုတိယအကြိမ်မြောက်ဖြတ်တန်းတာလည်းဖြစ်ပါတယ်။ EU ဥရောပသမဂ္ဂမှာ48နှစ်ကြာပါဝင်လက်တွဲခဲ့တဲ့ဗြိတိန်ဟာအခု2021 January လတရနေ့ကစပြီးလမ်းခွဲလိုက်ပြီးဖြစ်ပါတယ်။2020 January 31ရက်နေ့ကနှုတ်ထွက်ခဲ့တာဖြစ်ပြီး December 31ရက် Brussels စံတော်ချိန်ညသကောင်းရံမှာတရားဝင်နှုတ်ထွက်မှုစတင်တာပါ။ Britain ဝန်ကြီးချုပ် Boris Johnson ကတော့အခုဆို Britain ဟာလွတ်လပ်မှုပြန်ရလာပြီဖြစ်ပြီးကိုယ့်ကျမကိုယ်ဖန်တီးခွင့်အတော်များများရလာတော့မှာဖြစ်တဲ့အတွက်ဒီချိန်ကနိုင်ငံအတွက်မယုံနိုင်ချက်အနေထားပဲလို့နှစ်တည့်အကြိုမိန့်ခွန်းမှာပြောပါတယ်။တစ်ချိန်တည်းမှာပဲဥရောပပါလီမန်အမတ်ဟောင်းတယောက်ဖြစ်တဲ့ဝန်ကြီးချုပ်ရဲ့ဖခင်Stanley Johnson ကတော့ပြင်သစ်နိုင်ငံသားဖြစ်ခံယူဖို့လျှောက်ထားခဲ့တယ်လို့ချက်တပရင်းနေမှာပြောပါရယ်သူဟာ Britain EU ကနေခွတ်ထွက်မှုကိုကန့်ကွက်သူဖြစ်ပါတယ်တောက်ချန်နေမနေ့ကင်းသတင်းတွေကတော့ဒီလောက်ပါပဲရှင်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုဆိုင်ရာအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုပြောင်းလဲထုတ်လွှင့်ပေးနေတာပါမင်္ဂလာနှစ်သစ်မှာသောတာရှင်ပေါင်းစိတ်ချမ်းသာကိုချမ်းသာကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်မချင်းလေးတက်ပါ
This program has come to you from the Voice of America, Washington.